Welcome to the Voice of America in Burmese.
Mingla mne khima shin Washington ni ro VOA American tan ga ni 2016 ku ni August la 22 ye tanung ni ne ne khin season ko Myanmar sanaw chain mne 6 nai ga ni 9 nai thi line to meter 24 30 ni ne 40 ru ga ni dai yai thon lwin paw ma ba shin Jama injin nai ma
ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာတင်းငွေနေမနေ့ကင်းသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကြေညာသွားမှာဖြစ်ပါတယ်ဆရီးယားနိုင်ငံမှာလူမျိုးစုတွေကြားပြိုကွဲနေတဲ့အရေးကိုကာကွယ်တားဆီးနိုင်ဖို့တူရကီအနေနဲ့ပုံပြီးတက်ကြွလှုပ်ဆောင်သွားမယ်လို့တူရကီဝန်ကြီးချုပ်ဂျယ်ဒရင်းကစနေနေ့မှာကြေညာလိုက်ပါတယ်တခါအမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီဟာလာမယ့်တင်းလာနေ့မှာကင်ညာနိုင်ငံကိုရောက်ရှိမှာဖြစ်ပြီးကင်ညာရဲ့အိမ်နီးချင်းနိုင်ငံတွေကအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးသွားဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတင်ပြပေးမှာပါခင်ဗျာ
ကောင်းပါပြီကိုညာရေ27ရာစုပင်လုံညီလာခံဖြစ်မြောက်ရေးတိုင်းတော်လက်နက်ကိုင်တွေအဖွဲ့ကအဓိကပူးပေါင်းဆောင်ရွက်တာဟာ NLD အစိုးရပေါ်ယုံကြည်မှုကြောင့်ဖြစ်တယ်လို့ KIO ခေါင်းဆောင်ဗိုလ်ချုပ်ကွမ်မော်ကပြောကြားလိုက်ပါတယ
်ကျွန်တော်တို့လက်မှတ်မထိုးရသေးတဲ့အဖွဲ့များကတော့နိုင်ငံတော်အစိုးရကိုယုံကြည်တဲ့စိတ်ဓာတ်နဲ့ဂုဏ်ပြုတဲ့စိတ်ဓာတ်နဲ့ဒီ27ရာစုပင်လုံကိုတက်ရောက်နိုင်ပြီ
တဲ့အစီအစဉ်ပြီးမှအပြည့်အစုံကိုတင်ဆက်မှာပါရှင်။ဒါအပြင်တရုတ်မြန်မာနယ်စပ်တစ်မှောင်ခိုလုပ်ငန်းအကြောင်းသုံးသပ်ထားတဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်နဲ့အတူ American 3 English စာသင်ခန်းစာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ဒေါခင်မျိုးသက်တို့ကပြောပြပါအောင်ရှင
်။ Syria နိုင်ငံမှာလူမျိုးစုတွေကြားပြိုကွဲနေတဲ့အရေးကိုကာကွယ်တားဆီးနိုင်ဖို့တူရကီအနေနဲ့ဆီးရီးယားအရေးမှာလာမယ့်6လအတွင်းပိုပြီးတက်ကြွလှုပ်ဆောင်သွားမယ်လို့တူရကီဝန်ကြီးချုပ်ဘီနာလီရေဒရင်းကစနေနေ့မှာကြေညာလိုက်ပါတယ်။သွေးတွဲအတန်ယိုဖြစ်နေတဲ့ကိစ္စတွေရပ်တည်ပါပြီ။မွေးကင်းစကလေးတွေ၊ကလေးငယ်တွေနဲ့အပြစ်မဲ့ပြည်သူတွေမတည်သင့်တော့ပါဘူးလို့အစ္စတန်ဘူးမြို့မှာသတင်းတောက်တွေကိုဝန်ကြီးချုပ်ယဲလ်ဒရင်းကပြောခဲ့တာပါ။ဒါကြောင့်လဲနောက်6လအတွင်းဖြစ်လာနိုင်မယ့်အန်ဒီယေဇိုးတွေကိုတားဆီးနိုင်ရေးတူရကီကတက်တက်ကြွကြိုးပမ်းသွားမယ်လို့သူကပြောပါတယ်။ဆီးရီးယားရဲ့အနာဂတ်မှာသမရဘာရှာအာဆတ်ရဲ့အခန်းကဏ္ဍကမရှိတော့ဘူးလို့ဝန်ကြီးချုပ်ယဲလ်ဒရင်းကပြောခဲ့ပေမဲ့အသွင်ကူးပြောင်းရေးကာလမှာတော့သူနဲ့ဆက်ပြီးစကားပြောဖို့လိုနေအောင်မယ်လို့ဆိုပါတယ်သူ့ကိုကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေလက်ရှိမှာတော့အာဆတ်ခါအဓိကဇက်ဆောင်တွေတဲကတူဖြစ်နေတုံးပဲလို့တူရကီဝန်ကြီးချုပ်ကပြောပါတယ်ငါးနှစ်ကြာဆီးရီးယားပြည်တွင်းစစ်ကြောလူမျိုးစုတွေကြာပြိုကွဲခဲ့ရပြီးကတ်လူမျိုးစုတွေကကိုပိုင်နဲ့ဖက်ထွက်ထူထောင်ရင်းဆီးရီးယားကလူမျိုးစုအာရဗ်တွေနဲ့ရမ်မန်ယန်ကအစ်ဖြစ်နေတဲ့ကိစ္စပေါ်စိုးရိမ်မိကြောင်းလဲတူရကီဝန်ကြီးချုပ်ကပြောပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကလည်းအဲစီသွေးကြွတွေကိုတိုက်ထုတ်ဖို့ကတ်နဲ့ဆီးရီးယားအစိုးရတပ်တွေအတူလှုပ်ရှားနေတဲ့ဆီးရီးယားအရှေ့မြောက်ချမ်းဟာဇဂါမြို့ကကတ်တပ်ဖွဲ့တွေကိုဆီးရီးယားလေတပ်ကပထမဆုံးအကြိမ်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဒါဟာပြည်တွင်းစစ်ဆခဲ့တဲ့2011ကနေအခုချိန်ထိအပြင်းထန်ဆုံးလေကြောင်းတိုက်ခိုက်မှုလည်းဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေလက်ထဲကိုကျသွားတဲ့မြောက်ပိုင်းအချက်ချကျတဲ့ဒေသကိုနိုင်ပိုင်းအတွင်းမှာပဲအာဖဂန်တပ်တွေကပြန်ပြီးသိမ်းယူနိုင်ခဲ့တယ်လို့စနေနှောင်းပိုင်းမှာတာဝန်ခံအရာရှိတွေကကြေညာပါတယ်။ခန်းအပတ်ဒေသကိုပြန်လည်ပြီးထိန်းချုပ်နိုင်ဖို့အတွက်အပြင်းထန်တိုက်ခိုက်ခဲ့ကြောင်းနဲ့ဒီတိုက်ခိုက်မှုမှာတာလီဘန်တပ်မှူး၄ဦးအပါအဝင်သေပုံ85ဦးတဲ့မှနဲ့တေဆုံးခဲ့ရတယ်လို့ကဘူးမှာပြုတ်လုတဲ့ကာကွယ်ရေးနဲ့ပြည်ထောင်စုဝန်ကြီးဌာနတွေရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါ့အပြင်အာဖဂန်တပ်တွေဘက်က6ဦးသေဆုံးကြောင်းနဲ့ဒဏ်ရာသူ16ယောက်ရှိတယ်လို့ပြောပါတယ်။လွန်လောဆယ်မှာခန့်အပ်ပတ်မှာရှိတဲ့လက်ကျန်တာလီဘန်သဘုံတွေကိုအမျိုးသားလုံခြုံရေးတပ်တွေကလိုက်ပြီးရှင်းလင်းနေတာပါ။ကွန်ဒူးစ်နဲ့ခရိုင်ကွန်ဒူးစ်မြို့တော်ပါသဘုံတွေလက်ထဲကိုကျဖို့ဖြစ်နိုင်မလားဆိုတဲ့အမေးကိုတော့မဖြစ်နိုင်ကြောင်းနဲ့မြို့ကိုကာကွယ်ဖို့တပ်သားအလုံးလောက်ချထားပြီးလိုအပ်ရင်ထပ်ပြီးဆေးလွတ်ဖို့ကဘူးမှာတပ်သားတွေအဆင့်ရှိနေတယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တာလီဘန်တွေဟာခန့်အပ်ပတ်ကိုညာရင်းချင်းဝင်ရောက်စီးနင်းထိန်းချုပ်ခဲ့တာဖြစ်ပြီးအာဖဂန်တပ်သားဒါဇင်နဲ့ချီတေဆုံးထံရကြောင်းနဲ့ကြေညာခဲ့တယ်လို့သူတို့သိမ်းပြီးတဲ့နောက်ဖမ်းထားတဲ့စစ်သားတွေကိုပါတွေ့နေရတဲ့ဗီဒီယိုကိုလည်းထုတ်ပြန်ခဲ့တာဖြစ်ပါတယ်
။အမေရိကန်နိုင်ငံဝန်ကြီးဂျွန်ကယ်ရီဟာလာမယ့်တင်းလာနေ့မှာကင်ညာနိုင်ငံကိုရောက်ရှိမှာဖြစ်ပြီးနိုင်ဂျီးရီးယားနဲ့ဆော်ရီအာရေဗျာနိုင်ငံတွေစီခရီးမဆက်ခင်ကင်ညာရဲ့အိန္ဒိယနိုင်ငံတွေကအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးလဲဆွေးနွေးမှာဖြစ်ပါတယ်။ကင်ညာသမ္မတဥဟူရူနဲ့ပထမဆုံးအကြိမ်တွေ့မဲ့မစ္စတာကယ်ရီကတောင်ဆူဒန်နဲ့ဆိုမာလီယာပြည်ပခန့်လိုဒေသတွင်းအရေးတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။အဲဒီနောက်မစ္စတာကယ်ရီဟာနိုင်ဂျီးရီးယားနိုင်ငံသမ္မတ ဘူဟာရီနဲ့တွားရောက်တွေ့ဆုံပြီးတိုင်းပြည်မှာဆွေးနွေးနေတဲ့စီးပွားရေးနဲ့အဂတိလိုက်စားမှုတွေကိုဆွေးနွေးဥပမာဖြစ်တယ်လို့ဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ရဲ့ကြီးထွားလာနေတဲ့ချင်းချောက်မှုနဲ့ပတ်သက်ပြီးလဲဆွေးနွေးမှာဖြစ်ပါတယ်။2014ခုနှစ်တုန်းကအကြောင်းသူ300လောက်ကိုပြန်ပြီးဆွဲခဲ့တဲ့ဘိုကိုဟာရမ်အဖွဲ့ဟာလွန်ခဲ့တဲ့9နှစ်အတွင်းလူ1000လောက်တပ်ဖြတ်ခဲ့ပါတယ်။လာမယ့်ဗုဒ္ဓဦးနဲ့ကြာသာပတေးနေ့တွေမှာတော့မစ္စတာဂယ်ရီဟာဆော်ဒီနိုင်ငံကိုသွားပြီးပင်လယ်ကွေ့ဒေသကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ဗြိတိန်နိုင်ငံသားဝင်ကြီးနဲ့ရောရင်းမင်းဆိုင်ရာကုလသံအထူးကိုယ်စားလှယ်နဲ့ပါတွေ့ဆုံရင်းအိန္ဒိယနိုင်ငံမှာဖြစ်နေတဲ့စစ်ပွဲတွေကိစ္စဆွေးနွေးကြမှာဖြစ်ပါတယ
်။ဘရာဇီးလနိုင်ငံမှာကျင်းပနေတဲ့2016ရီယိုအိုလံပစ်အားကစားပြိုင်ပွဲမှာစနေနေ့ကနောက်ဆုံးဘောလုံးဘောလူပွဲအတွက်ဘရာဇီးလ်အသင်းနဲ့ဂျာမနီအသင်းတို့မကြာသေးခင်အချိန်ကပဲအကြိတ်နဲ့ကစားခဲ့ကြရမှာဘရာဇီးလ်ကအနိုင်ရသွားပါပြီ။အချိန်ပိုပြီးတဲ့အထိတကိုးစီသေးသေးဖြစ်နေခဲ့တာမို့ပနော်ဒီကန်နဲ့ခါမှာဘရာဇီးလ်က၅ဂိုး၄ဂိုးနဲ့အနိုင်ရသွားတာဖြစ်ပါတယ်။နောက်ဆုံးဒီပနော်ဒီဂိုးကိုဘရာဇီးအသင်းကပ္ပတိန်နေမာကသွင်းယူခဲ့တာဖြစ်ပါတယ်။2016ရီယိုပြိုင်ပွဲရဲ့15ရက်မြောက်နေ့ဖြစ်တဲ့စနေနေ့ပြိုင်ပွဲတွေမှာအမေရိကန်ကရွှေ40ငွေ36ကျေး35နဲ့ပထမနေရာမှာရှိနေပြီးဗြိတိန်နိုင်ငံကရွှေ26ငွေ22ကျေး15နဲ့ဒုတိယတရုတ်ကရွှေ24ငွေ18ကျေး26နဲ့တတိယနေရာတွေမှာရှိပါတယ်။အမျိုးသမီးဘတ်စကတ်ဘောမှာအမေရိကန်ကစပိန်ကိုနိုင်ပြီးအိုလံပစ်မှာ6နှစ်ဇက်တိုက်ရွှေတစိတ်ပန်းရှင်ဖြစ်သွားပါပြီ။စနေအစောပိုင်းကျင်းပတဲ့အမျိုးသမီးပြေးခွန်ပြက်ကစားနည်း3မျိုးပြိုင်ပွဲမှာအမေရိကန်က Grand Georges Gansen ကရွှေတစိတ်ဆုခုခဲ့တာမို့ဒါအမေရိကန်နဲ့ဒီပြိုင်ပွဲမှာပထမဆုံး Olympic ရွှေရတာပါ။စနေရနေ့ကျင်းပမယ့် Queen Pei ပွဲအခမ်းအနားမှာအမေရိကန်အလံကိုတည်ဆောင်ဖို့အတွက်ရွှေ၄ခုနဲ့ကျေးတစ်ခုဆုခုခဲ့တဲ့ American Jumper Man Simone Biles ကိုရွေးချယ်လိုက်ကြောင်း American Olympic Committee ကစနေနေ့မှာကြေညာပါတယ်။အမျိုးသားချက်တောင်ရဲ့ပြိုင်ပွဲမှာတရုတ်ကမလေးရှားကိုအနိုင်ရပြီးရွှေရသွားတာပါဒေသ
ယူအေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမလေး6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တင်ငွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။နိုင်ငံသားဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ချိန်မှာကိုပိုင်အီးမေးလ်ဆာဗာတုံ့ဆွဲခဲ့တဲ့ကိစ္စဖြေရှင်းဖို့ Conservative Wardy ဥရရေးရအဖွဲ့တစ်ခုရဲ့မေးခွန်းတွေကိုHillary Clinton အနေနဲ့စာရေးသားဖြေရှင်းရမယ်လို့ပြည်ထောင်စုတရားသူကြီးတူကတောက်ကြနေမှာအမိန့်ထုတ်လိုက်ကြောင်း AP သတင်းမှာဖော်ပြပါရယ် Judicial Watch အဖွဲ့ကကာလကြာရှည်စွာလူသိရှင်ကြားတရားဆွဲထားတဲ့အမှုနဲ့ပတ်သက်လို့ American ခရိုင်တရားသူကြီး Eman G. Sullivan ကအခုလိုအမိန့်ထုတ်လိုက်တာဖြစ်ပါတယ်တရားသူကြီးရဲ့ဆုံးဖြတ်ချက်ဟာဥပဒေရေးရာအဖွဲ့အတွက်အောင်မြင်မှုတစ်စိတ်တစ်ပိုင်းမျှတာဖြစ်ပြီး Democrat Party သမ္မတလောင်း Clinton အနေနဲ့ကြမ်းကြိမ်ပြီးလူကိုယ်တိုင်လာရောက်ထွက်ဆိုတာကိုဒီအဖွဲ့ကတောင်းဆိုထားတာပါ Judicial Watch အဖွဲ့အနေနဲ့အောက်တိုဘာ14ရက်နောက်ဆုံးထားပြီး Miss Clinton စီမေးခွန်းတွေပို့ပေးရမယ်လို့တရားသူကြီးကအမိန့်ချတာပါတယ် Clinton ဘက်ကတုံ့ပြန်ဖို့ရက်ပေါင်း30ရရှိမှာဖြစ်ပါတယ်ဒီအချိန်ကြာရဆိုရင် Clinton အနေနဲ့နိုဝင်ဘာရွေးကောက်ပွဲပြီးမှသာအပြေပေးလို့ရပါတယ်ဒါပေမဲ့ Judicial Watch အနေနဲ့မေးခွန်းတွေကိုအောက်တိုဘာလလည်းထည့်စောပြီးပို့ထားလို့ရပါတယ်ဒီ email ကိစ္စနဲ့ပတ်သက်ပြီး FBI ကပြည်မှုဆိုင်ရာနဲ့ဆွဲချက်တင်ဖို့ထောက်ခံတင်ပြခြင်းမရှိဘဲစုံစမ်းစစ်ဆေးမှုကိုပိတ်ပစ်ခဲ့ပြီးနောက် Republican တွေဘက်ကဆက်လက်ဖိအားပေးနေတာဖြစ်ပါတယ
်။ဒီသတင်းပတ်ထဲတောင်ကိုရီးယားကိုထွက်ပြေးခွလွန်ခဲ့တဲ့မြောက်ကိုရီးယားတန်တမန်ဟာရာဇဝတ်ကောင်တယောက်ဖြစ်တယ်လို့ဆန်ကုံမြေလင်းအသုံးမချသူလို့မြောက်ကိုရီးယားကခေါ်ဆိုလိုက်ပြီးသူ့ကိုနေရာချင်းကိုပြန်ပြီးပို့ပေးဖို့တောင်းဆိုကြောင်းမြောက်ကိုရီးယားအစိုးရသတင်းမှာဖော်ပြပါတယ်။ဗြိတိန်နိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံဒုတိယတန်မကြီးဖြစ်တဲ့တယောင်ဟိုဟာငွေတော်များများကိုအလွဲသုံးစားလုပ်ခဲ့တယ်လို့အသက်မပြည့်သူတူကိုအရမကျင့်ကြတာဖြစ်ပြီးတောင်ကိုရီးယားအစိုးရအတွက်တရှိုးလုပ်ပေးနေတယ်လို့ KCNA မြောက်ကိုရီးယားဗဟိုသတင်းဌာနကသူနဲ့ပတ်သက်ပြီးပထမဆုံးကြေညာတဲ့လူသိရှင်ကြားတုံ့ပြန်ခဲ့ပါတယ်။ဒါ့အပြင်မြောက်ကိုရီးယားအစိုးရကသူ့ရဲ့မှတ်တမ်းတွေနဲ့ပတ်သက်ပြီးဗြိတိရှ်အစိုးရကိုအကြောင်းကြားခဲ့ပြီးသူ့ကိုပြန်ပြီးပို့ပေးဖို့အတွက်ပန်ကြားခဲ့တယ်လို့ပြောဆိုခဲ့တယ်လို့ဗြိတိန်နိုင်ငံကသူ့ကိုအခုလိုထွက်ပြေးခေလွန်ခွင့်ပေးတာအတွက်လည်းပြစ်ဒဏ်ဝေဖန်လိုက်ပါတယ်။ဒါကတော့သူဟာမြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဦးအစိုးရအပေါ်မှာစိတ်ပြက်လာတယ်လို့ဒီမိုကရေစီရှိတဲ့တောင်ကိုရီးယားကိုအားကျတဲ့ပြင်သူ့ကလေးတွေရဲ့အနာဂတ်အတွက်ပါစိုးရိမ်တာကြောင့်မြောက်ကိုရီးယားကနေထွက်ပြေးလာတာလို့တောင်ကိုရီးယားအရာရှိတွေကိုပြောပါတယ်။လန်ဒန်ကတိုင်ယုံမှာဆင်နစ်တာတာဝန်ထမ်းဆောင်ခဲ့တဲ့တေဟာသူ့ရဲ့ နိုင်ငံရဲ့နျူကလ িয়ার လက်နက်စီမံကိန်းနဲ့ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုမှတ်တမ်းတွေရှိနေတဲ့မြောက်ကိုရီးယားနိုင်ငံလှုပ်ရှားလှုပ်ဆောင်မှုတွေအတွက်တာဝန်ယူစီမံနေရတယ်လို့ယုံကြည်ရသူတူပါ။ဒါပြင်သူကတောင်ကိုရီးယားနိုင်ငံကိုထွက်ပြေးတိမ်းရှောင်လာတဲ့တန်ရာရှိတွေထဲမှာရာထူးအကြီးဆုံးတစ်ယောက်ဖြစ်မယ်လို့လည်းခန့်မှန်းရပါတယ်။မြောက်ကိုရီးယားကနေတောင်ကိုရီးယားကိုခိုးလုံထွက်ပြေးလာသူတွေကရာထူးအကြီးဆုံးတစ်ယောက်ကတော့1998ခုနှစ်မှာနိုင်ငံရေးခိုးလုံခွင့်တောင်းခံလာတဲ့လက်ရှိအလို့သမားပါတီထိပ်တန်းအရာရှိတဦးဖြစ်တဲ့ဟွမ်ဂျန်ယော့ဖြစ်ပါတယ်။
အိုစမာဘင်လာဒင်ကိုစီးနင်းပစ်ခတ်ရမှာကိုတိုင်ပါဝင်သူအမေရိကန်ရေတပ်အထူးတပ်ဖွဲ့ဝင်ဟောင်းတူကသူ့ရဲ့အခန်းကဏ္ဍအကြောင်းရေးထားတဲ့စာအုပ်နဲ့ပတ်သက်ပြီးအစိုးရကိုဒေါ်လာ 6.6 တန်းပေးလျော့ရမှာဖြစ်ပါတယ်။ကာကွယ်ရေးဌာနရဲ့ကင်းလွတ်ခွင့်ပေးမထားတဲ့အထောက်အထားတွေလျှို့ဝှက်သဘောတူညီချက်တွေကိုချိုးဖောက်မှုအတွက်အခုလိုရော်ကြီးပေးရတာဖြစ်တယ်လို့ပြည်ထောင်စုတရားရုံးကိုကိုးကားပြီး AP သတင်းဌာနကဖော်ပြပါတယ်။ရေတပ်အထူးတပ်ဖွဲ့ဝင်ဟောင်းမက်ဘစ်ဆွန်နက်ကမတ်အိုဝန်ဆိုတဲ့ကလောင်နာမည်နဲ့ရေးသားထားတဲ့ No Easy Day စာအုပ်ကရတဲ့အမျက်အလုံးနဲ့အချိန်ချင်းထုတ်ဝေခွင့်ကရမယ့်အမျက်တွေရုပ်ရှင်ရိုက်ရင်ရမယ့်အမျက်တွေအလုံးကိုအစိုးရကိုပေးလျော်ရမှာဖြစ်ပါတယ်စာအုပ်ရောင်းရငွေပမာဏကတော့ဒေါ်လာ 6.6 တန်းမကရရှိနေပြီဖြစ်ပါတယ်ဒီငွေကိုပေးလျော်ဖို့အတွက်သူ့အနေနဲ့၄နှစ်အချိန်ရမှာဖြစ်ပါတယ်တရားရေးဌာနပြောခွင့်ရနီကိုနာဗစ်ကတော့အခုသဘောတူညီမှုဟာဘစ်ဆွန်နက်ရဲ့စီရေးတောင်ဝန်ထမ်းဆောင်မှုတွေကိုတိတ်ခါကြာစင်းစေဖို့လုပ်တာမဟုတ်ပဲစစ်မှုထမ်းတွေလိုက်နိုင်ရမယ့်စီမင်းစည်းကမ်းတွေကိုခိုင်မာစေခြင်းသာဖြစ်ပါတယ
်။အငားရဲ့မောင်းသူတွေအင်္ဂလိပ်စာတက်တွန်းရမယ်ဆိုတဲ့လိုအပ်ချက်ကိုအခုရှေ့ပြောင်းခြေချနေထိုင်သူအများပြားရှိတဲ့နယူးယောက်မြို့မှာပယ်ဖျက်ပေးလိုက်ပြီးဖြစ်ပါတယ်။အငားရင်မောင်းလိုင်စင်အတွက်စာမေးပွဲဖြစ်တဲ့အခါမှာနိုင်ငံခြားဘာသာရေးနဲ့ဖြည့်ဆွတ်ခွင့်ပြုဖို့အတွက်နယူးယောက်မြို့ရောကောင်စီကဧပြီလတုန်းကအတည်ပြုခဲ့တဲ့ဒီဥပဒေဟာတောက်ကြနေမှာစတင်ပြီးအကျုံးဝင်သွားပြီးဖြစ်ပါတယ်။
တင်ငွေနေနဲ့ခင်တဲ့င်းအစီအစဉ်ကိုကိုညာဝင်းအောင်နဲ့ဒေါခင်မျိုးတက်တို့ကတင်ဆက်ခဲ့တာပါဆက်လက်ပြီးတော့27ရာစုပင်လုံညီလာခံဖြစ်မြောက်ရေး UNFC တိုင်းနာလက်နက်ကိုင်မဟာမိတ်တပေါင်းစုပါဝင်ဆောင်ရွက်နေတဲ့အခြေအနေကိုတင်ပြမှာပါရှင်27ရာစုပင်လုံညီလာခံဖြစ်မြောက်ရေးအဓိကပူးပေါင်းဆောင်ရွက်နေတာဟာ NLD အစိုးရပေါ်ယုံကြည်မှုနဲ့ဂုဏ်ပြုလိုတဲ့အတွက်ကြောင့်ဖြစ်တယ်လို့ KIO ကချင်လွတ်လပ်ရေးဖွဲ့ကောင်းဆောင်ဗိုလ်ချုပ်ကွန်မော်ကပြောကြားလိုက်ပါတယ်။မနေ့ကရန်ကုန်မြို့မှာစတင်ကျင်းပတဲ့ NLD အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့နှစ်ရက်ကြာဆွေးနွေးပွဲမှာသူကအခုလိုပြောဆိုလိုက်တာပါ
။ကျွန်တော်တို့လက်မှတ်မထိုးရသေးတဲ့အဖွဲ့များကတော့နိုင်ငံတော်အစိုးရကိုယုံကြည်တဲ့စိတ်ဓာတ်နဲ့ကွန်ပျူတာစိတ်ကနေဒီနေ့ဆက်ပြည်ရစပင်လုံးကိုတက်ရောက်နိုင်ရေးအတွက်ကြောင့်ကြိုးစားနေတာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာရလက်ကောင်းနေရပါတယ်။မနေ့ကဆက်ပြည်ကျင်းပမယ့်အစည်းအဝေးတွေမှာလည်းကျွန်တော်တို့အားတက်တရဆွေးနွေးပြီးတော့ကျွန်တော်တို့အားလုံးရဲ့ကောင်းမွန်တဲ့နိုင်ငံရှိကြီးကိုကျွန်တော်ဆောင်ရွက်တော့မှာဖြစ်ပါတယ်
။ကြည်ရင်ငင်းငင်းအောင်မြင်ဖို့တိုင်းနာလက်နက်ကိုင်ဖွဲ့ရီဘက်ကရင်ဆိုင်နေရတဲ့အဓိကအခက်ခဲဟာအချိန်ကန့်သတ်ချက်ဖြစ်ကြောင်း UNFC ကိုယ်စားလှယ်ဥက္ကဋ္ဌတွေကပြောပါတယ
်ကျွန်တော်တို့အနေနဲ့လက်ကလုံးမှာဖြစ်ဆက်သွားမယ်ဖြစ်စဉ်တွေသိချင်းချင်းကျွန်တော်တို့ပါဝင်နေဖို့စဉ်းစားတဲ့ခံမျိုးတွေမှာကျွန်တော်ဆက်မှာအရင်တော့လည်းကျွန်တော်ပြောပြီးဖြစ်ပါတယ်အချိန်နဲ့ပတ်သက်လို့ကျွန်တော်တို့ကအရင်အသက်တွေကျွန်တော်တို့တွေ့ရတာရှိပါတယ်ကျွန်တော်တို့ဖြစ်စဉ်တစ်ခုချင်းစီကိုအချိန်တို့လုပ်ပြီးတော့ကျွန်တော်တို့လောက်ယူရတဲ့သဘောတွေရှိပါတယ်
မနေ့ကတွေ့ဆုံပွဲမှာ UNFC ဘက်ကအဓိကဆွေးနွေးတဲ့အချက်တွေကတော့အပြစ်ခတ်ရစဲရေး NCA စာချုပ်လက်မှတ်ရေးထိုးရေးကိစ္စလူသားချင်းစာနာမှုအကူအညီတွေကိစ္စစတာတွေအပြင်ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုပိုးပြီးအားကောင်းမဲ့နည်းလမ်းတွေရှာဖွေဖို့စတဲ့အချက်တွေပါဝင်ပါတယ်မနေ့ကဆွေးနွေးပွဲရလဒ်နဲ့ပတ်သက်လို့တော့အစိုးရကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒေါက်တာတင်မျိုးဝင်းကအခုလိုပြောကြားခဲ့ပါတယ
်နံပါတ်1ကတော့ဒီပြည်တော်စုငင်းငင်းညီလာခံ27ရာစုပြည်လုံးမှာကျွန်တော်ရဲ့ပထမဆွေးနွေးမှာရရနောင်တော်တွေအကုန်လုံးပူးတွဲကော်မတီမှာပါဝင်ဖို့အတွက်ကိုဆုံးဖြတ်ချက်ကျပါတယ်။နောက်ဒုတိယချက်ကတော့ကျွန်တော်တို့ဒီဆွေးနွေးမှာလက်မှတ်မထိုးရတဲ့ဒီကညီနောင်တွေတက်ရောက်ပြီးတော့မိမိတို့ရဲ့လူလားချက်တွေညွန်မှန်းချက်တွေကိုပြောဆိုနိုင်ဖို့အတွက်လည်းအားလုံးမူဝါဒချပြီးတော့ဆုံးဖြတ်နိုင်ခဲ့ပါတယ်။
ဒါပေမဲ့လည်းဩဂုတ်လအကုန်မှာကျင်းပရမယ့်27ရာစုပင်လုံညီလာခံကိုလက်နက်ကင်တိုင်းသားမဟာမိတ်သုံးဘွဲ့ဖြစ်တဲ့တအောင်းပလောင်ကိုကန့်ရခိုင်တပ်မတော်တို့ပါဝင်ရေးအခုချိန်ထိအစိုးရနဲ့ညှိနှိုင်းလို့မရသေးပါဘူး။ဩဂုတ်လ9ရက်နေ့ကရှမ်းပြည်အရှေ့ပိုင်းမိုင်းလားမှာနှစ်ဖက်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။ သူတို့သုံးဘွဲ့လုံးလက်နက်ကင်လမ်းစဉ်ကိုအပြေးတိုင်ဆွလွတ်ခြုံငိမ့်လိုတဲ့ဆန္ဒအပြည့်အဝရှိပါသည်ဆိုတဲ့သဘောထားကြေညာချက်ထုတ်ပြန်ပေးဖို့အစိုးရဘက်ကတောင်းဆိုထားပေမဲ့အဲ့ဒီအစားလက်နက်ကင်ပဋိပက္ခကိုအပြေးတိုင်ခြုံငိမ့်ရန်ဆန္ဒအပြည့်အဝရှိပါသည်ဆိုတာကိုပဲထုတ်ပြန်နိုင်ကြောင်းမဟာမိတ်သုံးဘွဲ့ဘက်ကတုံ့ပြန်ထားတာပါဒီပေါ်မှာမြမစီရေးလေလာသုံးသပ်နေသူတဦးဖြစ်တဲ့ဗိုလ်မူဟောင်းဦးအောင်နင်းထွေးရဲ့အမြင်ကတော
့ကျွန်တော်တို့ဒီဆစ်ဆိုးအဖြစ်ကျွန်တော်တို့ထောင်လိုင်းလုခဲ့တဲ့ကျွန်တော်တို့ငင်းငယ်ရေးဆွေးနွေးပွဲတွေမှာကျွန်တော်တို့1989ဟာစပြီးတော့မှ93 94အထိပေါ့လေဒီစိတ်မှမှကင်ဆွဲထားခဲ့တာကလက်နဲ့ကင်လမ်းပြင်စွန့်ပြီးဥရီပေါင်းတွင်းကိုဝင်ရမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကင်ဆွဲပြီးတော့မှငင်းငယ်ကျွန်တော်တို့လုခဲ့ပါတယ်အဲ့ဒီအရိကာတို့က KIA ဆိုရင်လက်မှတ်ထိုးပြီးတော့မှသဘောတူခဲ့ပါလေဝမောအဆရှိတဲ့အဖွဲ့ပေါင်း18ဖွဲ့ကဒီဥစ္စာကိုသဘောတူပြီးတော့မှကျွန်တော်အမျိုးသားညီလာခံကိုတက်ရောက်ခဲ့တဲ့အနေအထားမျိုးရှိပါတယ်ကျွန်တော်ပြောချင်တာကအခုတက်မတော်ကတောင်းတဲ့ဒီလက်လက်ကြိုင်လမ်းပြင်ဆိုတဲ့ဥစ္စာတကယ်လုံးကအင်တာမပျော်ပြောင်းတဲ့အနေအထားမျိုးကျွန်တော်ရှိပါတယ်အချိန်ကာကဒီကျင်းထန်တဲ့စကလုံးကိုတော့မှတိုင်းနာဖွဲ့အားလုံးကလက်ခံပြီးတော့မှမျိုးသားညီလာခံကိုတက်ခဲ့ကြပါလေအခုဒီလက်လက်ကင်လမ်းစဉ်ဆိုတဲ့စကလုံးနဲ့လက်လက်ကင်ပฏิပက္ခဆိုတဲ့စကလုံးကအတင်းရံအတိပယ်အနှစ်သာရအတိအများကြီးကွာပါလေဟိုလက်လက်ကင်ပฏิပက္ခဆိုတာကပြုံးနေသူပြစ်ကြခကြလို့ဖြစ်တာပါအဲ့တော့ကျွန်တော်အနေနဲ့ပြောရရင်တော့ဒီတိုင်းနာအဖွဲ့သုံးဖွဲ့ပေါ့လေဟိုသဘောတူမယ်ဆိုလို့ရှိရင်လေဒီလက်လက်ကင်လမ်းစဉ်ဆွတ်လွတ်တယ်ဆိုတဲ့ဥစ္စာကိုသဘောတူလိုက်တာကသူတို့ကဘာမှကွန်ဒိကကြားရမှာရှိပါဘူး
လက်ရှိအချိန်မှာတော့21ရာစုပင်လုံနီလာကံမှအားလုံးပါဝင်နိုင်ရေးနီလန်းတွေရှာဖွေနေစေဖြစ်ပြီးနီလာကံနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲပြုလုပ်ဖို့စီစဉ်ထားသလိုနောက်6လကြာမှငင်းငယ်နီလာကံကိုထပ်မံကျင်းပဖို့အစီအစဉ်ရှိကြောင်းအစိုးရငင်းငယ်ကိုယ်စားလှယ်ဖွဲ့ဝင်တဦးကပြောပါရရှင်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။အခုဆက်လက်ပြီးတော့ဥဟောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။မြမပြည်ကတစ်သားဆိုရင်ဘယ်နည်းနဲ့ရရတရုတ်ကလက်ခံနေတဲ့အတွက်နေဆက်တစ်မှောင်ခိုလုပ်ငန်းရှင်းတန်းနေပုံကိုဥဟောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါရရှင်။
ရှင်းနေမလာကုန်တိမြမကပြည်လုံးမှာတစ်ထုတ်လုပ်ခွင့်ပိတ်ပင်ပြီးဘကိုးရုံးမှမှာဆင်းနစ်ပိတ်ပင်ဖို့ NLD အစိုးရဆုံးဖြတ်လိုက်တာဟာမြမတစ်တော်ကိုအသက်ဆက်ပေးလိုက်တာဖြစ်တယ်လို့လန်ဒန်အခြေစိုက် EIA ပဝန်ကျင်စုံစမ်းရေးအေဂျင်စီကဩဂုတ်လ4ရက်နေ့ကပြောဆိုလိုက်ပါတယ်ခုတ်ပြီးပုံထားတဲ့တစ်တွေကို3နှစ်လောက်အသုံးပြုနေတာမို့တစ်ဈေးွက်ကိုထိခိုက်စရာမရှိဘူးလို့ဆိုပါတယ်3နှစ်စာတစ်ပုံကိုမြမတစ်လုပ်ငန်းဌာနကထိန်းချုပ်ထားတာမို့ရောင်းတဲ့အခါမှာတရားဝင်ဆိုင်ရဆန္ဒခိုင်မာဖို့နဲ့မောင်ခုမှုကင်းရှင်းဖို့လိုတယ်လို့ထောက်ပြထားပါတယ်။အနောက်တိုင်းဈေးကွက်မှာတစ်ထောက်ခံချက် Timber Certification နဲ့တရားဝင်မှု Legality of Timber ကိုအဓိကထားတဲ့အတွက်တရားဥပဒေနဲ့အညီထိန်းချုပ်တာအကောင်းဆုံးဖြစ်ပါတယ်။တရုတ်နဲ့ထိုင်းကုန်တွေဟာခိုးရောင်းတဲ့တစ်ကိုဝယ်ပြီးမှဥရောပကုန်တွေကတော့တရားဝင်ရောင်းတဲ့တစ်ကိုသာဝယ်ခွင့်ရပါတယ်။2014တနည်းထဲမှာတဲ့တစ်ကုဗမီတာ6သိန်းဒေါ်လာ500ဘူးယူနန်ကဝယ်ယူတယ်လို့ EIA ကဆိုပါတယ်ခိုးထုတ်တဲ့တစ်ကိုဝယ်ရာဟာတစ်တော်ပြုံးတီးမှုကိုအားပေးတာဖြစ်လို့တရားဥပဒေကိုဂရုမစိုက်တဲ့သဘောဖြစ်ပါတယ
်မြမတစ်ကိုနီးမျိုးစုံတုံးပြီးယူနန်ပြည်နယ်ကိုတင်ပို့နေတာအနှစ်30နီးပါးရှိနေပါပြီကျွန်းပဒေါက်နဲ့တမလန်းသားတွေကိုအလုံးလိုက်တင်ပို့နေတာဖြစ်ပါတယ်ဟိုးလေးတစ်ကျော်ဖြစ်သွားတဲ့အခါတစ်ထုတ်ယူမှုအရှိန်လျော့သွားပေမဲ့မကြခင်အရှိန်ပြန်ရတာတွေ့ရပါတယ်တင်မောင်ခုမှုဟာအပြင်ကမြင်တယ်လို့ဘလို့မထွေးဖြစ်နေတာမဟုတ်ဘဲအစီအစဉ်နဲ့လုပ်နေတာဖြစ်ကြောင်း EIA ပတ်ဝန်းကျင်စုံစမ်းရေးအေဂျင်စီက Organized Chaos ဆိုတဲ့စာရန်းကိုမနစ်ကထုတ်ထားပါတယ်။တရုတ်မြန်မာတင်မောင်ခုလုပ်ငန်းကိုအသေးစိတ်လေ့လာထားတာပါပဲ။ KIO ကချင်လူမျိုးရေးအဖွဲ့နဲ့ဗမာအစိုးရတပ်ဟာတနည်းမဟုတ်တနည်းနဲ့တင်မောင်ခုမှုမှာပါဝင်နေတာတွေ့ရပါတယ်။တကယ်တော့အဖွဲ့အစည်းအမျိုးမျိုးနဲ့ပတ်သက်နေတဲ့တင်မောင်ခုလုပ်ငန်းဖြစ်ပါတယ်။
ဗမာအစိုးရတပ်ကချင်လက်နက်ကိုင်နဲ့တရုတ်အရာရန်တွေကိုစီးယုံပြီးအောင်မြင်စွာတင့်မောင်ခိုလုပ်နေတဲ့ဒေသခံအဖွဲ့ကို BDYA ၄ဦးဂိုင်းလို့ခေါ်ပါတယ်။မြောက်ပိုင်းတိုင်းမှုတွေကိုလက်ထိုးပြီးမြမတစ်ကိုယူနန်ရောက်အောင်ခိုးထုတ်နိုင်သူတွေဖြစ်ပါတယ်။ဥပမာ2009မှာတစ်ထုတ်ခွင့်ရအောင် ကချင်ပြည်နယ်ကတိုင်းရင်းသားလက်နက်ကင်တွေကိုဒေါ်လာတပန်းခွဲဆက်ကြီးပေးနိုင်တဲ့ဂိမ်းဖြစ်ပါတယ်။ဗမောခရိုင်မှာသစ်ခုံနိုင်အောင်ရောက်ပိုင်းတိုင်းမှုဗိုလ်ချုပ်စိုးဝင်းကိုဒေါ်လာ6000လက်ထိုးရတယ်လို့ဆိုပါတယ်။2017မှာအစိုးရတပ်နဲ့ KIA ပြန်လည်တိုက်ခိုက်တဲ့အခါ၄ဦးခန့်ရဲ့တင့်မောင်ကိုလုပ်ငန်းလဲတိုးဝလာပါတယ်။တင့်မောင်ကိုကားစီးကိုဒေါ်လာ9000နှုန်းနဲ့အစိုးရတပ်ကိုဆက်ကြီးပေးရတယ်လို့ဖော်ပြထားပါတယ်
။မြန်မာပြည်ကခိုးသွင်းလာတဲ့တစ်ဟာယူနန်မှာအခွန်ပေးဆောင်ပြီးတာနဲ့တရဝင်းတစ်တွေဖြစ်ကုန်တာမို့တူလောင်ရတာလွယ်ကူတယ်လို့စစ်ဆေးရတာလည်းလွယ်ကူပါတယ်။တစ်လုံးတင်ပို့မှုကို2014အပီလာဇန်းမှာရပ်ဆိုင်းလိုက်တဲ့နောက်ပိုင်းမှာယူနန်ကိုတစ်လုံးတွေဝင်နေတုန်းဖြစ်ပါတယ်။2014ကတရုတ်150ကျော်ဖမ်းဆီးရမိတဲ့နေရာမှာတစ်ခုံနေတဲ့တရုတ်အလို့သမား1600ရှိတယ်လို့ EIA စီရင်ခန်းစာမှာဖော်ပြထားပါတယ်။တစ်မောင်ကိုလုပ်ငန်းဟာတရုတ်ကုမ္ပဏီနဲ့ဂျားပွဲစားတွေအကွက်ချစီမံပြီးလုပ်တဲ့အလို့ဖြစ်ပါတယ်။ဗမာအာဏာပိုင်ကိုလက်ထိုးနိုင်တဲ့ဂျားပွဲစား BDYA လေးဦးခိုင်းဆိုရင်ရွှေလီမာတောင်ရုံးဖွင့်ထားနိုင်ပါတယ်။လွတ်တော်အမတ်စခုံတင်ရင်ရဲ့မွေးစားသားဖြစ်သူနေဂျားစောက်တပ်မှုတဦးဟာလည်းဂျားပွဲစားတဦးဖြစ်တယ်လို့ဆိုပါတယ်
။မြန်မာပြည်မှာတစ်ထုပ်ယူခွင့်ပြုတဲ့တရုတ်စာရွက်စာတမ်းနဲ့မြန်မာဘက်မှာဂိတ်ကြီးပေးရတဲ့ဗီဇာတွေကိုကြည့်ပြီးမြန်မာပြည်မှာတရားဝင်တစ်ထုတ်ခွင့်ရတယ်လို့တရုတ်ဘက်ကမြင်ပါတယ်။ဒါကြောင့်တရုတ်တစ်မောင်ကိုတွေကိုမတရားအဖမ်းခံရသူအဖြစ်တရုတ်မီဒီယာမှာဖော်ပြကြပါတယ်။ဒါပေမဲ့မြန်မာတစ်တော်ဥပဒေနဲ့တစ်လုံးတင်ပို့မှုပြပိနေဥပဒေကိုစန့်ကျင်သူတွေကိုတကိုးအဖြစ်ဗမာဘက်ကမြင်ပါတယ်။တရုတ်တစ်တကိုးနဲ့ပူးပေါင်းသူဟာလည်းကြံရပါဖြစ်ပေမဲ့တရုတ်အာဏာပိုင်ကတော့ခိုးသွင်းတဲ့တစ်ကိုတရားဝင်တစ်အဖြစ်လက်ခံကြိုးစွနေပါတယ်။တရုတ်အရာတန်းတွေနဲ့တွေ့ဆုံရင်တစ်ခိုးသွင်းမှုကိုအရေးယူမယ့်အကြောင်းပြောပေမဲ့လက်တွေ့ကတော့တစ်ပန်သမျှလက်ခံနေတုန်းဖြစ်ပါတယ်။2014အထိမြန်မာဘက်ကတစ်ထုပ်မီတာ7တန်းကျော်ဒေါ်လာတန်း3000ဘူးတင်သွင်းတဲ့အနည်း40ရာခိုင်နှုန်းကတမလန်းသားဖြစ်ပါတယ်။တရုတ်ပြည်ဘက်ကလုပ်ငန်းအတွေ့တမလန်းသားအများဆုံးတင်သွင်းတာမို့တမလန်းနဲ့ဘလောက်ကိုကွဲပြောက်နိုင်တဲ့သဘာဝပစ္စည်းအဖြစ်ကုလသမဂ္ဂကသတ်မှတ်ဖို့နဲ့မြန်မာတစ်လုပ်ငန်းဌာနကိုဖျက်သိမ်းပြီးပွင့်လင်းမြင်သာတဲ့တစ်လုပ်ငန်းကိုအဓိကထားဖို့ EIA အဖွဲ့ကအကြံပေးထားပါတယ်ခင်ဗျာ
။ဥဟုံခင်ရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုစနေနေ့ညချမ်းအစီအစဉ်မှာလဲနားဆင်နိုင်ကြပါတယ်ရှင်။အခုတော့ American 3အင်္ဂလိပ်စာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
ဒီတွင်ပါ English American Style သင်ခန်းစာမှာ rain ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း rain check
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက r a i n rain ကမို့ c h e c k check ကဘန်ချက်လက်မှာဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့မို့ချက်လက်မှာပေါ့ဒီတုန်းကတော့1880ခုနှစ်များကအမေရိကန်အာကစားနည်းတစ်မျိုးဖြစ်တဲ့ဘေ့စ်ဘောကနေဆင်းသက်လာတယ်လို့ဆိုပါတယ်။ထိုစဉ်ကဘေ့စ်ဘောအာကစားပွဲတွေဟာဟင်းလင်းပြင်မှာကျင်းပတဲ့အတွက်မိုးရွာခဲ့လို့ပွဲဖြစ်ရမယ်ဒါမှမဟုတ်အကြောင်းကြောင့်ပွဲကိုဖြစ်ခဲ့ရတယ်ဆိုရင်လက်မှတ်ဝယ်ထားကြတဲ့ပရိသတ်တွေစိတ်ကြေနှက်ကြရလေအောင်နောက်နေ့ပွဲတွေမှာလာကြည့်နိုင်အောင်ပရိသတ်တွေကိုမွေးပြန်အပ်မယ်စာအစားထိုးလက်မှဖြတ်ပိုင်းတွေကိုထုတ်ပေးရကနေ rain check ဆိုတဲ့အသုံးဆင်းသက်လာတာဖြစ်ပါတယ်။ချက်လက်မှကိုရေးပြီးဘာမှသွားငွေထုတ်နိုင်တယ်လို့ခုအစားပြလိုက်တဲ့ဖြတ်ပိုင်းလေးကိုသုံးပြီးနောက်ပိုင်းပွဲတွေမှာလည်းသွားကြည့်နိုင်ဖို့ငွေထပ်မပေးရဘဲအစားထိုးလက်မှကိုဝယ်ယူခွင့်ရှိတာဖြစ်ပါတယ်။ခုနောက်ပိုင်းခေတ်တွေမှာတော့နေ့စဉ်အသုံးမှလည်းထည့်သုံးလာကြပါပြီ။အထူးသဖြင့်ရှော့စည်းနဲ့ရောင်းတဲ့အခါအချိန်ကိုလည်းဘယ်နေ့ကနေဘယ်နေ့အထိတတ်မှတ်ထားလို့လျှော့ရောင်းတဲ့အချိန်တွင်လျှော့ရောင်းတဲ့ပစ္စည်းဟာကုန်သွားတယ်ဆိုရင်အဲ့ဒီအချိန်တွင်လာဝယ်တဲ့လူတွေနေနဲ့ပစ္စည်းပြတ်သွားလို့မဝယ်နိုင်ပေမဲ့အဲ့ဒီလျှော့စည်းအတိုင်းပဲကန့်သတ်ချိန်ကျော်လွန်သွားပြီမဲ့လေဝယ်ခွင့်ရှိစီမဲ့ဘယ်ပစ္စည်းကိုလျှော့စည်းဘယ်လောက်ဘယ်နှစ်ခုနဲ့ဝယ်ခွင့်ရမယ်ဆိုတာကိုရေးသားထားတဲ့ဝယ်ယူသူကနေအဲ့ဒီလျှော့စည်းရောင်းတဲ့ဆိုင်ကိုတောင်းခံနိုင်တဲ့ဖြတ်ပိုင်းပီဇာကိုလေ rain check ရေလို့ရည်ညွှန်းအသုံးပြုလာပါတယ်။ဒါအပြင်နေ့စဉ်သုံးမှလေလူတို့က ကိုကိုတနေရရသွားဖို့ဖိတ်ခဲ့လို့ကိုကဒီနေ့တော့အဆင်မပြေသေးဘူးနောက်အဆင်ပြေတဲ့နေ့မှပဲသွားကြတာပေါ့လို့ဆိုရင် I'll take a rain check လို့ရည်ညွှန်းပြောနိုင်ပါတယ်ဒါကြောင့် rain check ရဲ့ idiom အသုံးကနောက်မှအစားထိုးပြီးပြုလုပ်ပေးမှာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကတော့
Thanks for your offer but I'm sorryI can't go to the movies tonight with you. I'll take a rain check.
ကျွန်တော်ကိုဖိတ်တဲ့အတွက်ကျေးဇူးပါပဲ။ဒါပေမဲ့တောင်းပန်ပါတယ်ဗျာ။ကျွန်တော်ဒီညခင်ဗျားနဲ့ရုပ်ရှင်သွားမကြည့်နိုင်ဘူး။နောက်တည့်မှပဲချိန်ပြီးသွားကြမယ်ဗျာလို့ဒေဗီရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Thanks for your offer, but I'm sorry. I can't go to the movies tonight with you.I'll take a rain check.
ကုဆလေကျင်ပြပြီးမှာကတော့
raining cats and dogs.
ဖြစ်ပါလေ။စာလုံးပေါင်းက R A I N I N G raining ကမိုးရွာနေတာ C A T S cats ကကြောင်တွေ A N D N ကနှစ် D O G S dogs ကခွေးတွေဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ခွေးတွေကြောင်တွေမိုးရွာနေတာပေါ့ဒီအသုံးဆင်းသက်လာတာကနောက်ကျောင်းအမျိုးမျိုးရှိတယ်ဆိုပေမဲ့ရှေ့တုန်းကမိန်းလာမြောင်းစနစ်တွေမကောင်းတဲ့အချိန်ကမိုးသိပ်ကြီးလွန်းတဲ့အတွက်လမ်းတွေမှာရေစီးနဲ့အမှိုက်တိုက်တွေတမကခွေးတွေကြောင်တွေပါမျောပါလာကြတာကိုလူတွေကပြောရတာကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒါကြောင့်မလို့ဒီ idiom ကတော့မိုးသေးကြီးမဲကြီးရွာနေတယ်ဆိုတာကိုအထူးပြုပြီးတော့ပြောဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကတော့
It's raining cats and dogs now. I mustn't forget my umbrella or I'll get soaked.
ခုမိုးသေးကြီးမဲကြီးရွာနေတယ်လေ။ဒါကြောင့်ဒီနေ့တော့ကျွန်တော်ထီးကိုမမေ့အောင်ယူသွားမှာ။နောက်ဆိုရင်ဒီကိုလုံးရွှဲရွှဲဆိုမှာလို့ထိပ်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's raining cats and dogs now.I mustn't forget my umbrella or I'll get soaked.
ခုနောက်ဆုံးတင်ပြပေးမှာကတော့
Save for a rainy day.
ဖြစ်ပါတယ်။စာလုံးပေါင်းက S A V E save ကစုဆောင်းတာ F O R for ကအတွဲ A ကတခု R A I N Y rainy ကမိုးရွာတာကိုရည်ညွှန်းပြောတာဖြစ်ပါတယ်။ D A Y day ကနေ့ဆိုတော့စကပိုက်ကွန်ရဲ့လုံးောက်ဒေးဘယ်ကမိုးရွာတဲ့နေ့အတွက်စုဆောင်းဖို့ပေါ့မိုးရွာတယ်ဆိုတာကိုဘဝမှာအခက်ခဲတွေ့ရတာအထူးသဖြင့်ငွေကြီးကြီးကျက်တဲ့မှုကိုတင်စားပြောတာဖြစ်ပါတယ်ဒါကြောင့် save for a rainy day ရဲ့ idiom အသုံးကတော့ဒုက္ခရောက်မဲ့အကျက်တဲတွေ့မဲ့အချိန်အတွက်ကြိုတင်စုဆောင်းမှုတွေပြုလုပ်တာပဲဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကတော့
I'm not going to spend the bonus payment I got today. I'll save it for a rainy day.
ဒီကနေ့စူကြရတဲ့ငွေကိုကျွန်တော်မသုံးဘူးဗျာ။ဒုက္ခရောက်တဲ့အခါလူရင်သုံးဖို့ကျွန်တော်ဆုထားမယ်လို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I'm not going to spend the bonus payment I got today. I'll save it for a rainy day.
Cool English American style American tone English အစီအစဉ်မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော
့ rain check raining cats and dogs save it for a rainy day
တို့ဖြစ်ကြပါလေနောက်တွင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ခုနားဆင်ခဲ့တဲ့ဒေါ်လလတန်းရဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာလည်းကြည့်ရှုနိုင်ကြပါရရှင်။မကြာခင်အချိန်တွင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လင်းပါပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရမှာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ပြမှာပါရှင် American Republican သမ္မတလောင်း Donald Trump ကတိုင်းပြည်အတွက်အသက်ပေးသွားတဲ့မွတ်စလင်စစ်သားတယောက်ရဲ့မိသားစုနဲ့ပြဿနာတက်လို့မီဒီယာတွေမှာအုတ်အော်တောင်းနေဖြစ်ခဲ့ပါတယ်ဒါပေမဲ့ထောင်ထဲချီတဲ့ American Muslim ကြီးရေလေးစစ်သားတွေသူတို့တိုင်းပြည်အတွက်တာဝန်ထမ်းဆောင်နေကြတာတွေကိုတော့အထွေထူးပြောဆိုကြတာမျိုးတော့မတွေ့ရပါဘူးအဲ့ဒီတဲကတအူးရဲ့အကြောင်းကို VOA Pentagon သတင်းတောက် Color Bub ပေးပို့ထားတဲ့သတင်းတော်ကိုဦးကျော်စန္ဒာကပြောပြမှာပါရှင်
လွန်ခဲ့တဲ့ဆင်ငါနှစ်ကအစ္စလာမ်အစွန်းရောက်တွေတိုက်ခိုက်ခဲ့တဲ့စက်တင်ဘာ17အထိမှဝတ်ပြုခံရတဲ့မှာဖြစ်ပါတယ
်။ရှာဒန်မဟမ်ဒရစ်လာ
ဒါဝူဒ်အက်ဘရီဟာစစ်တပ်တွေကအစ္စလာမ်ဓမ္မဆရာတူဖြစ်ပါတယ်။ပင်တဂွန်စစ်ဌာနချုပ်မှာတာဝန်ကျခြင်းကဆက်လို့တခြားမွတ်စလင်တွေကိုစုပြီးမွန်လွဲဖျားဖို့ပြုဝဲကိုဦးဆောင်ခဲ့ပါတယ
်။အလ္လာဟူအက်ဘာ
ဟာဘီဘာဟီရာဟာပင်တဂွန်စစ်ဌာနချုပ်မှာကွန်ထရက်တာအဖြစ်လုပ်ကိုင်နေသူတူဖြစ်ပါတယ်။
It's about the community that he has built here. It's like providing
ဒီမှာသူဖွဲ့စည်းထားတဲ့အတိုင်းဝိုင်းမှာကျမတို့တွေဖျားဝတ်ပြုနိုင်တဲ့နေရာဖြစ်ပါတယ်။တိတ်အဆင်ပြေပါတယ်
။ Agbere ဟာ Saman American ဒုတိယဘူမူကြီးတူမဟုတ်ပါဘူး။ Africa နောက်ပိုင်း Ghana နိုင်ငံမှာမွေးဖွားကြီးပြင်းလာသူဖြစ်ပါတယ်
။ My dad was trying to get me commissioned in the Ghanaian army as a chaplain. Then I won
ကျွန်တော်ပြရကျွန်တော်ကို Ghana စစ်တပ်မှာဘာသာရေးဆရာဖြစ်ဖို့အားပေးခဲ့တယ်။နောက်ကျွန်တော်အမေရိကန်ဗီဇာကန့်စမ်းမဲ့ပေါက်တယ်ဂါနာမှာသာမကပ်ပါဘူးအာဖရိကမှာပါကြီးပြင်းလာတဲ့လူအတွက်အမေရိကကလောကနေပံပဲလေကြီးပွားနိုင်တဲ့နေရာပ
ါထိတ်မနိုင်သိမရတဲ့ထထန်းကြောင်းသားတွေကိုလက်အတန်ကြာဆင်ပြပြီးတော့ပိုပြီးစီကံတင်ကြပ်ဖို့ထိတ်နိုင်ဖို့လူရဲလူစုသဘောပေါက်လာခဲ့ပါတယ
် The military was very easy for me to just be part of it
စစ်တပ်ထဲမှာဒီလိုလုပ်ဖို့ကျွန်တော်အတွက်ဘာအခက်ခဲမှမရှိပါဘူးတာမန်တက်လေဘာမှပူလို့စရာမလိုပါဘူ
းသူဟာအာဖဂန်နစ္စတန်နဲ့အီရတ်စစ်မျက်နှာတွေမှာတာယောက်တာဝန်ထမ်းဆောင်ခဲ့ရပါတယ်တခါတခါသုတ္တဖွဲ့အတွင်းမှာသူဟာတူဦးသောမွတ်စလင်ဖြစ်နေပြီးမတူကွဲပြားတဲ့ယဉ်ကျေးမှုတွေအကြာပေါင်းကူးလုပ်ပေးရတတ်ပါတယ
် And they seem in this uniform they've never fathomed that there is a Muslim in America especially in the US Army
သူတို့ကကျွန်တော်ကိုယူနီဖောင်းနဲ့ပဲတွေ့ရတော့အမေရိကန်စစ်တပ်တွေကမွတ်စလင်တယောက်ဆိုပြီးတော့လဲတတိမထားမိကြကြဘူးသူတို့မြင်လိုက်ရတဲ့အခါမှာရုတ်တရက်အထူးဆန်းလို့ဖြစ်ပြီးနောက်တော့ပျော်သွားကြတယ
်သူသားသမီးတွေကိုလည်းအစ္စလာမ်ဘာသာရဲ့တန်ဖိုးထားမှုတွေကိုကျင့်တရားအရေးကြီးပုံတွေကိုသူသွန်သင်ပေးပါတယ်သူသားထေလာထားအက်ဂဘရေကအခုလိုဆိုပါတယ
် He tells us that we can get the good grades but without the character it
ကျောင်းမှာအပတ်ကောင်းကောင်းရပေမဲ့အကျဉ်းစားရတာမကောင်းရင်အလကားပဲလို့ပြောပါတယ်မွတ်စလင်တွေအမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ပိတ်ပင်ဖို့အဆိုပြုချက်နဲ့ပတ်သက်ပြီးနိုင်ငံရေးအရာအငင်းပွားနေကြချိန်မှာအက်ဘရီကတော့သူတစ်ပါးအပေါ်အကျဉ်းအားတရားထားဖို့သူ့ရဲ့မိသားစုကိုဆုံးမနေပါတယ်။အစ္စလာမ်ဓမ္မဆရာတူအနေနဲ့သူဟာအမေရိကန်စစ်တပ်အတွင်းမှာနှစ်ပေါင်း20လောက်တာဝန်ထမ်းဆောင်လာခဲ့ပါပြီ။ဒါပေမဲ့သူတို့ဘာသာတရားအပေါ်မကောင်းပြောဆိုသူတွေကိုလည်းပဲတုံ့ပြန်ပြောကြခြင်းမရှိပါဘူး။
Definitely some of these things are based on ignorance and I always see this as an opportunity to teach
မမရေတချို့ကမသိနားမလည်လို့ဖြစ်ရတာပါကျွန်တော်မြင်မှာတော့လူတွေကိုသင်ပြနိုင်ဖို့အခွင့်အလမ်းတွေရှိနေပါတယ်ကျွန်တော်ကဒါကိုဆက်လုပ်နေမှာပါပဲ
အခုဆက်လက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူကိုစော်ဝင်းလိုက်စီစဉ်တက်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာ VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်ဟာသမိုင်းစာမျက်နှာကိုဖွင့်လိုက်နိုင်တဲ့ ဒီတမှုထူးခြားတဲ့ခီးစဉ်တစ်ခုလို့ဆိုရင်လည်းမှားမယ်မထင်ပါဘူးဒီခီးစဉ်ကနေဘလို့ရလဒ်တွေထွက်ပေါ်လာမလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်တချို့ကတော့ပြောနေကြတာကတော့ဒီခီးစဉ်ဟာမြန်မာအထူးသဖြင့်မြန်မာလူထုကမျောလင်းတောင်းတနေတဲ့မြေဆုံကိစ္စကိုအရေးပေးဆွေးနွေးမယ်ဆိုပြီးတော့ယူဆကြတဲ့သူတွေရှိသလိုဒီကိစ္စဟာသိပြီးတော့အလေးပေးဆွေးနွေးမယ်အကြောင်းရာမဟုတ်ဘူးလို့ပြောဆိုဆွေးနွေးကြတာတွေလည်းရှိပါတယ်ဆိုတော့ဒီကနေ့ကျွန်တော်တို့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့ပိုင်တိုင်းဆွေးနွေးကြမဲ့သူတွေကောပါဝင်ဆွေးနွေးကြမဲ့သူတွေကိုအကုန်ဒီလိုင်းကိုရောက်နေကြပါပြီကျွန်တော်တို့ပထမဆုံးဖိတ်ခေါ်ထားတာကတော့ဒေါက်တာလာကျော်စောဖြစ်ပါတယ်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကြွန့်ကျင်သူတဦးဖြစ်ပါတယ်နောက်တဦးကတော့ကျွန်တော်တို့ဥအောင်သူငိမ့်ဖြစ်ပါတယ်ဒီမြန်မာနိုင်ငံရေးကိုအနီးကလေးလာဆောင်ကြည့်နေတဲ့သူတည်တည်တဦးလည်းဖြစ်ပါတယ်နောက်ကျွန်တော်တို့ဒီပြီးခဲ့တဲ့အစိုးရတပ်တန်းမှာလွတ်တော်အမဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒီဘောမျိုးနဲ့လွတ်တော်အမဦးရဲထွန်းလည်းရှိပါတယ်ကျွန်တော်တို့နော်ဝေးနိုင်ငံမှာရောက်ရှိနေတဲ့ကိုမြင့်အေးလည်းလေလိုင်းပေါ်မှာရောက်နေပါပြီ။နောက်ထပ်ပါဝင်ဆွေးနွေးကြမဲ့သူတွေလည်းရှိနေပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးဒေါက်တာဒေါ်လာကျော်စိုးကိုကျွန်တော်လေလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ကြားပါလား
။ဟုတ်ကဲ့ကြားပါလို့ရှင်
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်တို့ဒီအခုတောင်ဆန်းစုကြည်ခီးစဉ်ဟာစောစောကျွန်တော်ပြောခဲ့သလိုပဲဒါတမိုင်းဆာမင်နာတိရုပ်မြန်မာဆက်ဆံရေးမှာပေါ့လေ။တမိုင်းဆာမင်နာတိကိုထပ်ပြီးတော့ဖွင့်လှစ်လိုက်နိုင်တဲ့ခီးစဉ်လို့လည်းတချို့ကပြောဆိုနေကြတာရှိပါတယ်။အထူးသဖြင့်တော့ကျွန်တော်တို့သိချင်တာကဒီတောင်ဆန်းစုကြည်ရဲ့ခီးတောင်ဆန်းစုကြည်အခုတရုတ်နိုင်ငံမှာရှိနေစဉ်အတွင်းမှာတရုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြတာတွေနောက်ဒီဆွေးနွေးပြောဆိုကြတာတွေဘလို့ကိစ္စတွေကိုများသူတို့အဓိကထားဆွေးနွေးပြောဆိုကြတယ်လဲဆိုတာကိုဆွေးနွေးပြပါလားခင်ဗျာဘာလို့ဆိုတော့ဒေါ်လာကျော်စောဟာဟိုတရုတ်နိုင်ငံမှာအခြေစိုက်တယ်ဆိုတော့တရုတ်နိုင်ငံကအနေအထားတွေကိုအပြင်လူတွေနဲ့ပို့ပြီးတော့လေလာတည်ရှိခွင့်ရတယ်ဆိုတော့လေ
ဟုတ်ကဲ့ဟိုဒေါင်းဆန်းစုကြည်ဒီတစ်ခေါက်မလာခင်လေးရပါဟိုဒီသတင်းမီဒီယာတွေကတော်တော်ကြီးကိုရေးရဲသားဟဲ့တွေရှိပါတယ်အဲမလာခင်တပတ်လောက်ကလေးအဲလာမယ်လို့ကြေညာပြီးကလေးကပေါ့လေလာရင်ဘာတွေဆွေးနွေးမလဲဘာရရှိချက်တွေဖြစ်နိုင်မလဲ ਨੇ အဲ့ဒါတွေအပြန်အလှန်ဆွေးနွေးနေကြတာတွေကြားရပါတယ်နောက်တရုတ်ပြည်မှာသူတို့ကအခုဟာကဟိုတော်တော်ပုံမှန်လင်းလင်းနဲ့လှုပ်ဆောင်လာတဲ့အခါကျတော့သူတို့ဆွေးနွေးပွဲတွေမှာဆိုလို့ရှိရင်သူတို့တရုတ်ဟိုကျွမ်းကျင်သူတွေမကဘူးပေါ့နော်သူတို့တရုတ်သူတည်တည်တွေနဲ့မကပါဘူးနိုင်ငံတကာကလူတွေပါဖိတ်ခေါ်ပြီးပြောဆိုနေတာတွေ့ရပါတယ်ဟိုတနည်းဆိုရင်ဟိုဗမာပြည်မှာအမေရိကန်ပတ်မှုလုပ်သွားတဲ့ Priscilla Clark တို့ပါတို့တောင်ပါလာပါတယ်အဲစင်ကာပူကတချို့အဲအာဆီယံနဲ့ပတ်သက်တဲ့ expert တွေအိန္ဒိယကပါမောက်ခါတွေအဲ့ဒါမျိုးတွေအင်ဒိုနီးရှားကလူတွေအဲ့လိုဟာမျိုးတွေတောင်အလှဲ့နဲ့ပေါ့နော်ဟိုစကားဝိုင်းဖွဲ့ပြီးပြောကြဆိုကြတာလည်းရှိပါတယ်အားလုံးကတော့တခုကဗမာပြည်မှာအခုဒီဒေါံဆန်းစုကြည်တို့ NLD အစိုးရတက်လာပြီးတော့အခြေအနေကစီးပွားရေးကတော်တော်အခြေအနေဆိုးနေတာပေါ့နော်အဲ့တော့အဲ့ဒီအခြေအနေကိုပြန်ပြီးတော့ဥမော့လာဖို့အတွက်တရုတ်ကအများကြီးအခုကြီးပေးနိုင်တယ်လို့သူကပြောပါတယ်အတတ်ပညာအရာကိုကိုယ်ရင်အရင်နှီးရာကိုပတ်စုံကကူညီနိုင်တယ်ဒီအတွက်ဒေါံဆန်းစုကြည်ကလည်းအားပေးချင်တယ်ပေါ့နော်ဒီ NLD အစိုးရတည်ငြိမ်မှုအတွက်နောက်ဒုတိယအချက်ကလည်းဗမာပြည်မှာအခုလိုအပ်နေတဲ့ပြည်ရင်းငြိမ်းချမ်းရေးပေါ့အနည်း60ကျော်ဖြစ်နေတဲ့ပြည်ရင်းငြိမ်းပြည်ရင်းစစ်ကိုရပ်ဆဲမှဖြစ်လိမ့်မယ်ဒါမှသာလျှင်စီးပွားရေးကိုပြန်လည်နလန်ထူအောင်လုပ်နိုင်လိမ့်မယ်လို့တွက်ဆပြီးတော့ဒီပြည်ရင်းငြိမ်းချမ်းရေးကိစ္စမှာလည်းတရုတ်ကပါဝင်ကူညီဖို့ကန့်ကန့်နာတယ်ရှိပါတယ်ဒေါအောင်ဆန်းစုကြည်ကလည်းဒီကိစ္စကိုကူညီပါလို့အခုရင်တောင်းထားတာတွေရှိပါတယ်အဲ့ဒီဟာတွေပါပဲအပြန်အလှန်ပြောဆိုနေကြတာဒါကမလာခင်ပေါ့ဟိုလာပြီးတဲ့နောက်တော့ပထမတွေ့တာဟိုဝင်းကြီးကျုပ်လီခတ်ချာနဲ့တွေ့တယ်အဲ့ဒီနေ့မှာတော့သူတို့မျက်စုံကိစ္စနဲ့ဆွေးနွေးတယ်နောက်အများကြီးပဲဝန်ထမ်းတွေစာချုပ်စာတမ်းတွေလက်မှတ်ထိုးကြတယ်အဲ့တော့မျက်စုံကိစ္စပြောတဲ့အခါမှာတော့ဒေါအောင်ဆန်းစုကြည်ကသူအခုဒီကိစ္စကိုသေးချာရှင်းရှင်းလင်းလင်းသိဖို့သေးသေးချာချာသိဖို့စနစ်တကျသိဖို့အတွက်သူတို့ commission ဖွဲ့ထားပါလေတဲ့အဲ့ဒီ commission ကအဲဟိုထွက်ပေါ်လာတဲ့ခွန်ထင်းကိုပဲကြည့်ပြီးတော့အစီရင်ခံစာကိုပဲကြည့်ပြီးလှုပ်တဲ့လှုပ်ထိုက်တာတွေဆက်လုပ်သွားပါမယ်လို့ပြောတယ်အဲ့တချီပဲပြောတယ်ဟိုသမရရှိချင်းဖင်နဲ့တွေ့တာရောတကြံနဲ့အရာရှိတွေနဲ့တွေ့တာရောဒီကိစ္စထပ်မပြောတော့ဘူးရေဘူးကဗမာပြည်နဲ့တရုတ်ပြည်ရဲ့ကုန်သွယ်ရေးတွေပုံမကောင်းမွန်လာရေးပုံမမှန်ကန်လာရေးပုံမလမ်းမှန်ကမ္ဘာဖြစ်လာရေးအတွက်ပဲပြောကြဆိုကြတာလေးကြားပါတယ်
ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ဆိုတော့ကြံတဲ့ကိစ္စတွေလည်းကျွန်တော်တို့ဆက်ပြီးဆွေးနွေးကြသေးတာပေါ့အခုတော့ကျွန်တော်ဒီဟိုကိုမြင့်အေးကိုလေလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုမြင့်အေးရှိပါလား
ဟုတ်ကဲ့ရှိပါလား
ဟုတ်ကဲ့ကုမြင့်ကြီးဆိုတော့စောစောဒေါက်တာဒေါ်လာကျော်စောပြောသွားတဲ့အထက်မှလည်းပါပါတယ်ဒီမစ်ဆွန်ကိစ္စဟာဒီမကြသေးခင်ကပဲနိုင်ငံတော်သမ္မတဦးထင်ကျော်ကနေပြီးတော့သူကော်မရှင်တစ်ခုဖွဲ့လိုက်တယ်ဒီဆယ်တွေစောက်တဲ့ကိစ္စကိုသူတည်သနာလုပ်ဖို့ပေါ့နော်သူစတဒီလုပ်ဖို့ဆိုပြီးတော့ဆိုတော့အခုဒေါန်ဆန်းစုကြည်ကလည်းဒီတရုတ်ခီးစဉ်တွင်မှာဒီဟာပြီးဒီစုံစမ်းစစ်ကော်မရှင်ကထွက်လာတဲ့ရလဒ်တွေကိုစောင့်ပြီးတော့ပြောမယ်ဆိုပြီးသူကတရုတ်ဟိုဟာတရုတ်ကောင်းဆောင်နဲ့တွေ့တဲ့အခါမှာပြောခဲ့တယ်ပြောတယ်ဝန်ကြီးချုပ်နဲ့တွေ့တဲ့အခါမှာဆိုတော့ဒီခီးစဉ်အစလေးမှာပဲတချို့အကဲခတ်တွေပြောခဲ့တာတွေလည်းရှိပါတယ်သူတို့ကလည်းဒါဒေါန်ဆန်းစုကြည်တို့ဒီအစိုးရအနေဒီအစိုးရကော်မရှင်ဖွဲ့လိုက်တာဟာတရုတ်ပြည်ဒေါန်ဆန်းစုကြည်ခီးစဉ်တွေမှာဒီကိစ္စကိုသူတို့ရှောင်လို့ရအောင်အဓိကဦးစားပေးဟိုအကြောင်းအရာတစ်ခုအနေနဲ့ဆွေးနွေးစရာမလိုအောင်ဒီဟိုလှုပ်ဆောင်တဲ့ဟာလဲပါနိုင်နေဆိုပြီးတော့အကဲခတ်ခဲ့ကြတဲ့သူတွေရှိတယ်ဒါလည်းမှန်နေတယ်ပေါ့နော်ဆိုတော့ကျွန်တော်သိချင်တာက NLD ပါတီဟာအစိုးရအယုတ်ောက်ပွဲအနိုင်မရခင်ကသူတို့ပြောခဲ့တာရှိပါတယ်ဒီမြစ်စုံကိစ္စကိုလူတို့ချပြမယ်ဆိုပြီးတော့သူပြောဆိုခဲ့တာတွေရှိတယ်ဆိုတော့ဒီမြစ်စုံကိစ္စဟာဒီမြန်မာနိုင်ငံမြန်မာပြည်သူလူထုအတွက်အမတန်အရေးပါတဲ့ကိစ္စတစ်ခုလို့ဖြစ်နေတော့ဒီနိုင်ငံရေးရလည်းအရေးကြီးတဲ့ကိစ္စဖြစ်နေတယ်ပြည်တွင်းနိုင်ငံရေးမှာဆိုလို့ရှိရင်ဆိုတော့ဒီဟောက်စာကဒီဟာအဆုံးအဖြတ်နဲ့ပတ်သက်ပြီးတော့ဒီလူထုရဲ့သဘောထားလူထုကိုချပြဖို့လူထုရဲ့သဘောထားပါဝင်နေသလားလူထုကိုချပြဖို့လိုပါသလားခင်ဗျာ
အဲဟုတ်ကဲ့ကျွန်တော်ပထမဆုံးဟိုအတိပေးနေတာပေါ့လေအတိပေးနေတယ်ဆိုတော့ဦးသိန်းစိန်လက်ထက်တုန်းကဒီမြစ်ဆုံရက်ဖို့ဖြစ်လို့လူထုလှုပ်ရှားမှုတွေဖြစ်လာတဲ့အခါမှာဒီမြစ်ဆုံရက်တင်တယ်လို့ပါဝင်လက်မှတ်ထိုးတဲ့တဲမှာဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်လည်းပါပါတယ်နောက်တစ်ခါသူကမ်ပိန်းတွေမှာလည်းစောစောကပြောခဲ့သလိုပါဒီသူကိုယ်တိုင်ဒီမြစ်ဆုံစာချုပ်မူရင်းနဲ့ပတ်သက်လို့သူအာဏာရတဲ့အခါမှာချပြမယ်ဆိုတဲ့စကားတွေပြောခဲ့တာတွေလည်းရှိပါတယ်အဲ့တော့အခုတော့သူပြောတာကတော့ဒီကော်မရှင်မှာတာဝန်အပြည့်ဟိုတာဝန်ရှိတယ်ပေါ့နော်ဆက်လုပ်ဖို့မလုပ်ဖို့ဆိုတဲ့ကိစ္စကိုအဲ့လိုပြောထားတယ်အဲ့တော့သူတို့မသွားခင်ကော်မရှင်ကဖွဲ့ပြီးသွားပြီဆိုတော့ကျွန်တော်တို့မတက်နိုင်ဘူးပေါ့ဒါပေမဲ့ကျွန်တော်ပြောချင်တာကတော့ဒီကော်မရှင်လိုနေရာမျိုးမှာဥမာအဖြစ်ကိုမင်းကိုနိုင်လို့လူမျိုးတွေပါထားခဲ့ရင်တော့ကောင်းတာပေါ့ဒီထပ်ဖြည့်လို့ရရင်လည်းကောင်းတာပေါ့ဒါကျွန်တော်တို့အမြင်ကနောက်တစ်ချက်ကကျွန်တော်ပြောချင်တာကော်မရှင်ကဘာတွေကိုစုံစမ်းမယ်ဆိုတော့လူမှုအတိပေးတင်တယ်လို့ထင်ပါတယ်ဥပမာအချင်းဒီမြို့ဆောင်ကရတဲ့အကျိုးစီးပွားကဘယ်လောက်ရှိမယ်ဘယ်သူကဘယ်လောက်ရပြီးတော့ဗမာကဘယ်လောက်ရမယ်တရုတ်ကဘယ်လောက်ရမယ်ပေါ့နောက်ပြီးတော့ဘာတွေထိခိုက်နိုင်တယ်ဘာတွေအကျိုးရှိနိုင်တယ်ဆိုတာလူမှုအတိပေးတင်တယ်လို့ထင်ပါတယ်အဲ့တော့ဒီစုံစမ်းစစ်ဆေးတဲ့အခါမှာအဓိကကျွန်တော်အနေနဲ့မြင်တာကတော့ပေါ့လေဒီမူရင်းစာချုပ်ကိုပြည်သူလူထုကိုချပြပြီးတော့ပြည်သူလူထုရဲ့သဘောထားအစ်စ်မှန်ဘာရှိတယ်ဆိုတာကိုအလေးထားပြီးတော့စုံစမ်းစစ်ဆေးတဲ့သူတွေကလှုပ်ဆောင်တင်တယ်လို့ကျွန်တော်ကတော့အဓိကမြင်ပါတယ်လူထုသဘောထားနဲ့ပဲဒီဟာကိုဆုံးဖြတ်တင်ပါတယ်စုံစမ်းကော်မရှင်တွေကလူ3-4ယောက်လေးရဲ့သဘောထားမဟုတ်ဘဲနဲ့လူပြည်သူလူထုတစ်ရက်လုံးရဲ့သဘောထားနဲ့ဒီဟာကိုဆုံးဖြတ်ပေးတင်တယ်လို့ကျွန်တော်ကတော့ထင်ပါတယ်ဘာလို့ဆိုတော့ဒီကိစ္စကျုပ်တို့ပြည်စီအကျိုးကြီးပွားတွေထဲကျွန်တော်တို့ဒီဟာတမိုင်းဆိုင်ရာအများကြီးပေါ့လေဒါကျွန်တော်တို့တက်ကျွမ်းတဲ့လူတွေလည်းရှိပါတယ်အဲ့တော့အဲ့ဒီကိစ္စတွေကိုဆက်နေတဲ့အတွက်ကြောင့်မလို့ဒါလူမှုကအသေးစိတ်ကျွန်တော်တို့စာချုပ်ကိုသိရမယ်နောက်ပြီးတော့လူမှုကိုယ်တိုင်ရဲ့သဘောထားတွေကိုကြည်ကြည်ပြတ်ပြတ်စုဆောင်းသိနေလို့ကျွန်တော်ကတော့ထင်ပါလေအဲ့လိုလုံးမသားလीဒီမြစ်ဆုံနဲ့ပတ်သက်တဲ့ကျွန်တော်တို့လူမှုရဲ့သဘောထားကိုဒီတိအုပ်အစိုးရအနေနဲ့လည်းသိတယ်လို့အထူးစည်းပွားကိုလည်းလူမှုအနေနဲ့ကစဉ်းစားချင်းချိန်နိုင်မယ်လို့ကျွန်တော်ကတော့ထင်ပါလေအဲ့တော့ဒီကော်မရှင်အနေနဲ့ကဒီလိုမျိုးမြစ်ဆုံစောင့်မဲ့နေရာလေးလောက်ကိုတွားပြီးတော့ဟိုခုနဒီပညာပိုင်းကြီးအကျိုးစီးပွားတွေအတွက်တော့ပဲမဟုတ်ပဲねပြည်သူလူထုရဲ့ရည်စုံပေါ်မှာထားတဲ့သဘောထားကိုအဓိကထားပြီးတော့ဆုံးဖြတ်တင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့ဒါအဓိကဖြစ်တင်တယ်လို့ကျွန်တော်အနေနဲ့အကြံပြုပြောချင်ပါတယ်
ဟုတ်ကဲ့ကျွန်တော်တို့သိရသလောက်ဆိုရင်တော့ဒီကော်မရှင်ဟာဒီမြစ်ဆုံဆယ်တခုတည်းမဟုတ်ပဲတခြားဒီအေယာဝတီမြစ်ပေါ်မှာစောက်မဲ့စောက်လက်တန့်သောဆယ်တွေပေါ့နော်အဲ့ဒီဆယ်တွေအားလုံးသူတို့ study လုပ်မယ်လို့ပြောထားတာရှိပါတယ်ဆိုတော့ now ဒီမြစ်ဆုံကိစ္စဆက်လုပ်ရေးမလုပ်ရေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမြင်မျိုးမျိုးတင်ပြကြတာတွေရှိပါတယ်သဘောအချက်တွေ3-4ချက်တင်ပြကြတာရှိတယ်လုံးဝဖျက်သိမ်းရေးတို့ဒါမှမဟုတ်လည်းတခြားနည်းနဲ့တရုတ်အစိုးရကိုအခုဟိုပြန်ပြီးတော့ contract တွေချပေးရေးဆိုတာမျိုးတွေပေါ့ဒါတွေကတော့အမျိုးမျိုးရှိကြတာပေါ့နော်နောက်ပိုင်းဒီကော်မရှင်ကလေလာသုံးသက်ချက်တွေထွက်လာတော့မှပဲနိုင်ငံဆက်ဆံရေးမှာဒီကိစ္စကိုဘယ်လိုဆက်သွားကြမယ်ဆိုတာကျွန်တော်တို့အဖြစ်အတိအကျသိရမှာပေါ့အခုတော့ကျွန်တော်လေလိုက်မော်ကိုဥအောင်သူငင်းကိုဖိတ်ခေါ်ကြပါလားခင်ဗျာဥအောင်သူငင်းရှိပါလားခင်ဗျာ
ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဥအောင်သူငင်းစောစောကကျွန်တော်တို့ဒေါက်တာဒေါ်လာကျော်စောပြောသွားတဲ့အထက်မှာလည်းပါပါတယ်စီးပွားရေးအကူအညီပေးရေးတို့နှိပညာအကူအညီပေးရေးတို့တရုတ်နိုင်ငံကနေပြီးတော့ပေါ့လေဆိုတော့ဒီအခုလောလောဆယ်ဒီဒေါက်အောင်ဆန်းစုကြည်ရှင်းနေစဉ်အတွင်းမှာလည်းဒီလိုမျိုးနိုင်ငံအကျိုးတူစီးပွားပူးပေါင်းဆောင်ရွက်ကိစ္စတွေဘာလို့သူတို့သဘောတူညီချက်တွေရရှိတာတွေအခုအချိန်ရှိလာပြီပေါ့နော်ဆိုတော့ကျွန်တော်တို့သိချင်တာကအခုဒေါက်အောင်ဆန်းစုကြည်နဲ့အတူပြည်ထောင်စုဝန်ကြီး3ဦးလည်းပါသွားပါတယ်ဆိုတော့စီးပွားရေးဝန်ကြီးတို့ဒီဟိုသဘောပေါင်းခြင်းနဲ့ဆိုင်တဲ့ဝန်ကြီးတို့ပေါ့နော်စသဖြင့်ဆိုတော့ဒီဝန်ကြီးတွေအတီးတီးပါသွားတာဟာဟိုကျွန်တော်တို့ဘယ်လိုတုံ့တက်လို့ရမလဲခင်ဗျာတပွားစီးပွားရေးဝန်ကြီးပါသွားခြင်းအပြင်စီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေဦးစားပေးဆွေးနွေးမယ်ဆိုတဲ့သဘောလားသူတို့ရဲ့အခန့်ကဏ္ဍကဒီခီးစဉ်မှာဘာတွေများဖြစ်ပါမလဲ
အဲဒီလိုဒေါ်စုအခုခီးသွားတဲ့ခါကျတော့ဘသူတွေပါသွားလဲဆိုတော့ကျွန်တော်တို့ကြည့်တာပေါ့နော်ဆိုတော့အဲ့တော့ဆိုလိုတာကဒီပါသွားတဲ့ဝင်ကြီးတွေနဲ့သက်ဆိုင်တဲ့ကိစ္စတွေဆက်ဆွေးနွေးမယ်လို့ဒီလိုယူဆရတာပေါ့ဆိုတော့အဲ့ဒီအနေထားမှာတော့ဗနာယေးဝင်ကြီးပါသွားတာတွေ့ပါတယ်ဆိုတော့အဲ့တော့ဒီခီးစင်မှာပဲအခုယွန်ဖန်းတထောင်ထောက်ပံ့မယ်ဆိုတာမျိုးဂတိကဝတ်တွေရပါတယ်နောက်တစ်ခါပို့ဆောင်ရေးဆက်သွယ်ရေးဝင်ကြီးပါပါတယ်နောက်ရက်စစ်ဆွမ်းအင်ဝင်ကြီးပါပါတယ်နိုင်ငံသားရေးတော့ဒုဝင်ကြီးပါတယ်ပေါ့ခင်ဗျာဆိုတော့အဲ့တော့ဒါလေးကြည့်မယ်ဆိုရင်တော့တချို့ဒီမြန်မာပြည်မှာဖြစ်မဲ့အခုလျှက်စစ်ကိစ္စဆွမ်းအင်ကိစ္စဒီဆက်သွယ်ရေးကိစ္စမျိုးတွေပေါ့နော်ဆိုတော့ဒါဒီဟိုဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာဆွေးနွေးပွဲရှိတယ်လို့တော့သုံးသပ်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်တို့တရုတ်မြန်မာဆက်ဆံရေးတရုတ်နိုင်ငံရဲ့ယင်းနိမ့်မြုံနယ်မှုတွေအကြောင်းမြန်မာနိုင်ငံမှာလာပြီးလုပ်တဲ့ယင်းနိမ့်မြုံနယ်မှုတွေအကြောင်းပြောကြပြီဆိုလို့ရှိရင်ကျွန်တော်တို့ဒီမြစ်ဆုံကြီးကအဓိကထိတ်မှာထိတ်ဆုံးကသူကမမာကြီးထီထီရှိနေတာပေါ့နော်ဒါပေမဲ့တခြားအရေးကြီးတဲ့စီမံကိန်းတွေအမတန်ကြီးတဲ့စီမံကိန်းတွေတော့ဥပမာဒီတန်ခွေပိုက်လိုင်းတွေတဲ့ကိစ္စတို့လိုမျိုးဒီကျင်းနီတောင်ဒီလက်ဘရောင်းတောင်ကျင်းနီစီမံကိန်းကိစ္စလိုမျိုးတွေအကြီးကြီးတွေလည်းရှိပါတယ်။နောက်အနာဂတ်မှာလည်းတခြားစီမံကိန်းအကြီးကြီးတွေပေါ်ကောင်းပေါ်လာနိုင်မှာပေါ့လေတော့အခုဆိုရင်မန္တလေးနဲ့ရန်ကုန်တို့မှာဆေးရုံဆောင်မဲ့ကိစ္စတို့ဒီတရားဆောင်မဲ့ကိစ္စတို့လည်းရှိနေတော့ဒီမြစ်ဆုံကိစ္စတစ်ခုတည်းကိုပဲဦးစားပေးမနေတော့ဘဲနဲ့တခြားဒီခီးစဉ်အတွက်မှာပေါ့နော်တခြားဒီဟိုနိုင်ငံပူးပေါင်းဆောင်ရွက်ရေးတရုတ်နိုင်ငံကလာပြီးရင်းနှီးမြှုပ်နှံမဲ့တခြားစီမံကိန်းအသစ်တွေများပေါ်လာနိုင်တဲ့အလားအလာများရှိပါလား။ကွန်တူကြီးဘယ်လိုသုံးသပ်မိသလဲ။
ဟုတ်ကဲ့ဟိုပြောရမယ်ဆိုရင်တော့ဒီတရုတ်ကကျွန်တော်တို့ရဲ့အိမ်ကြီးချင်းလည်းဖြစ်တယ်။နောက်ကမ္ဘာအင်အားကြီးနိုင်ငံလည်းဖြစ်ပါတယ်။ဆိုတော့အဲ့တော့ဒီဒေါ်အောင်ဆန်းစုကြည်နဲ့မကဘူးပေါ့နော်။ဦးသိန်းစိန်တော့ကလည်းတရုတ်ပြည်သွားရပါတယ်။ဆိုတော့ကျွန်တော်တို့ဟိုဦးသိန်းစိန်အစိုးရတက်တာက2017 April မှာတက်ပါတယ်။အဲ့တော့မေလမှာပဲသွားပါတယ်။သွားတဲ့ခါကျတော့အဲ့ဒီမှာသူတို့ကဒီကျွန်တော်တို့ဘက်ဆုံမဟာဗျူဟာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ဆိုတဲ့စာချုပ်မျိုးလက်မှတ်ထိုးခဲ့တာတွေရှိပါတယ်။ဆိုတော့ဒေါအောင်ဆန်းစုကြည်ကလည်းအခုကအစိုးရတက်ပြီးတော့တိတ်မကြခင်မှာပဲတရုတ်ကိုသွားပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်တို့အတွက်အရေးပါတဲ့နိုင်ငံဖြစ်နေပါတယ်။ဆိုတော့အဲ့ဒီအနေထားမှာတော့ခုနပြောတဲ့မြစ်ဆုံတို့ဘာလို့ကျွန်တော်တို့ဒီကိစ္စတွေကတော့အရေးကြီးတာမှန်ပါတယ်။ဒါပေမဲ့တကယ်တကယ်ပြောမယ်ဆိုရင်တော့ဒီတန်တမာဆက်ဆံရေးရတရုတ်ကဒါကျွန်တော်တို့မရှိမဖြစ်ပေါ့နော်။ဟိုမဆက်ဆံလို့မရဘူးအရေးကြီးတဲ့အနေထားမှာရှိတယ်လို့လည်းထင်ပါတယ်။ဆိုတော့နောက်တစ်ခါအခုကျွန်တော်တို့တွေ့တာကတော့အခုအပြန်မှာသဘောတူလာတာတွေရှိပါတယ်အထူးသဖြင့်တော့တရုတ်ပြည်ကဟိုကျွန်တော်တို့ပူးသားလက်မကြီးနဲ့နောက်တစ်ခါရေချောင်းပူးသားလက်မကြီးခေါ်တာပေါ့နော် one belt one road policy ပေါ့ဆိုတော့ဒါတွေနဲ့ထောက်ခံလာတဲ့ကိစ္စတွေရှိပါတယ်ဒါတွေနဲ့ပူးပေါင်းဆောင်မှုတွေဘယ်လိုဆက်လုပ်မလဲဆိုတဲ့ကိစ္စတွေရှိပါတယ်အဲ့တော့ကျွန်တော်မြင်တာတော့ဒီမြစ်ဆုံဆိုတာကတော့ကိစ္စတစ်ခုပါဆိုတော့ဒါနဲ့ပတ်သက်လို့တော့ဟိုရေရှည်ဆက်ပြီးတော့ဆွေးနွေးဖို့တော့ရှိပါတယ်ဒါပေမဲ့ဒီထက်အများကြီးပိုတဲ့ကိစ္စတွေလည်းရှိမယ်လို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းအရင်အစိုးရလက်ထက်မှာလွတ်တော်အမအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဦးရထွန်းကသူလည်းနည်းနည်းဟိုတရုတ်နိုင်ငံကိုသွားရောက်လေ့လာပြီးတော့တရုတ်အစိုးရဖိတ်ကြားချက်နဲ့တရုတ်နိုင်ငံကိုရောက်ဖူးပြီးတရုတ်အစိုးရခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးမှုတဲ့အတွေ့အကြုံတွေလည်းရှိတော့ကျွန်တော်ဦးရထွန်းရဲ့အတွေ့အကြုံလေးကိုလည်းမေးကြည့်ချင်ပါတယ်တရုတ်အစိုးရနဲ့ဒီအထီးတွေ့ဆက်ဆံတဲ့အခါမှာအခုလိုမျိုးဒီဟိုပါပေါ့ရင်းနှီးမြှုပ်နှံမှုကိစ္စတွေစာချုပ်ဆက်ဆံတဲ့ကိစ္စတွေမှာတရုတ်အစိုးရဘက်ကသဘောထားတွေကဘယ်လိုရှိပါသလဲတို့နဲ့ဆက်ဆံရတဲ့အခါမှာတို့ဘက်ကဘယ်လိုမျိုးအမြင်တွေများရှိပါသလဲခင်ဗျာဦးရထွန်းနဲ့ဆက်ဆံမိသလားဆက်ဆံမှုသလားဆိုရင
်တရုတ်ပြည်ကတော့အခုကျွန်တော်တို့နိုင်ငံကိုစိတ်ဝင်စားတဲ့ကိစ္စမှာမြစ်ဆုံကတော့ဟိုအရေးကြီးတဲ့အကြောင်းတစ်ခုလည်းပါတာပေါ့လေဒါပေမဲ့ပို့ပြီးတော့အရေးကြီးတာကကျွန်တော်တို့နိုင်ငံကိုဖြတ်ပြီးတော့ဒီအိန္ဒိယသမုဒ္ဒရာကိုထွက်ပေါက်ပေါ့အိန္ဒိယသမုဒ္ဒရာထွက်ပေါက်ဆိုတော့ခွန်မင်းကြောက်ဖြူကျွန်တော်တို့အမြန်ရထားလမ်းနဲ့ဒီကားလမ်းပေါ့နော်အမြန်လမ်းမှာအဲ့ဒီဟာကိုအရင်အစိုးရနဲ့သူတို့ MOU ထိုးထားတာရှိပါတယ်အဲ့တော့ဒီဥဒေသိအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီတွင်မှာကြတော့နိုင်ငံရေးတွေကဒီနည်းနည်းပြုတ်ပြီးနဲ့ပတ်သက်ပြီးတော့ဟိုဒီအမြင်နေရာတိတ်မကောင်းကြတဲ့အခါကြတော့အဲ့ဒီ MOU ထိုးထားတဲ့ဥစ္စာကိုသူတို့အသက်မတွင်းတော့ဘူးပေါ့နော်အသက်မတွင်းတော့ဘဲနဲ့မြစ်ထုံကိုတောင်မှရက်လိုက်ရက်ဆိုင်လိုက်တာလုပ်လိုက်တယ်အဲ့လိုဆိုတဲ့အခါကြတော့အဲ့ဒီဟာကကျွန်တော်ထင်တယ်သူတို့အနေနဲ့ပို့ပြီးတော့အလေးထားတဲ့ကိစ္စဖြစ်တယ်အဲ့ဒီအပြင်ကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာပါဝင်တဲ့ဒီစီးပွားရေးဇင့်ညံပေါ့နော်အဲ့ဒါကလည်းသူတို့ရဲ့ဒီတခုစီးသောရဝင်တခုစီးသောလမ်းကြောင်းဆိုတဲ့ one road one belt ရဲ့အစိတ်အပိုင်းတစ်ခုဖြစ်တာ ው ဒါကိုသူတို့အရန်စိတ်ဝင်စားတယ်ဒါကိုလုပ်ချင်တယ်ဒီလမ်းပေါက်သွားလို့ရှိရင်ကျွန်တော်တို့ဒီသူ့ရဲ့ကုန်ပစ္စည်းတွေထွက်ကုန်တွေကိုလည်းရောင်းချရမှာဖြစ်တယ်လို့ ရှေ့လေပိုင်းကတည်လာမဲ့ကျွန်တော်တို့ဒီလောင်စာစီပေါ့နော်ရေနံတက်စီအဲ့ဒါတွေကိုလည်းကျွန်တော်တို့စင်ကာပူဘက်ကနေပြီးတော့မလေးရှားဒီမလက္ကာရေလက်ကြားကနေဖြတ်ပြီးတော့တပတ်ကြီးသွားကြမလို့တော့ဘူးပေါ့အများကြီးသူတို့အတွက်ရေရှည်မှဒါအကျိုးရှိမဲ့နိုင်ငံဖြစ်တယ်အဲ့တော့အဲ့ဒါတွေအတွက်ကိုကျွန်တော်တို့နိုင်ငံတွေကလည်းဒီဆက်ဆံရေးကကောင်းမှဖြစ်မယ်ဆိုတာသူတို့သိတယ်ဒါကြောင့်မလို့ဒီမြစ်ထုံကိစ္စကြောင့်ဒီဥပဒေစဉ်အစိုးရနဲ့အဆင်မပြေဖြစ်သွားတဲ့အခါမှာသူတို့ကဟာဘလို့ဖြစ်တာလဲသူတို့လည်းတော်တော်လေးအံ့ဩတယ်အဲကျွန်တော်တို့ဒီလွှတ်တော်တွေဘာတွေပေါ်လာတဲ့အခါကျတော့ကျွန်တော်တို့နိုင်ငံမှာလွတ်လွတ်လပ်ပြုဝင်လင်းလင်းပြောဆိုဆွေးနွေးနိုင်ပြီဆိုတာပြီးတော့သူတို့ကအရင်စလာပါတယ်ကျွန်တော်တို့တိုင်းပြည်ကိုစလာပြီးတော့လွှတ်တော်ကိုယ်စားလှယ်တွေနဲ့အဲ့လိုပဲသူတို့ NGO တွေကနေတဆင့်ထိတ်ဆက်ပြီးတော့လာကြတယ်ကျွန်တော်တို့ရှိရာအကြံဉာဏ်တွေခင်ခင်ချက်တွေကျွန်တော်တို့ရဲ့စာချက်တွေကိုလည်းမေးပါတယ်မေးတော့ကျွန်တော်တို့ကပြောတယ်ကျွန်တော်နိုင်ငံအခုနိုင်ငံရေးစနစ်ကပြောင်းသွားပြီအရင်တော့လို့စစ်ဆိုးရတစ်ခုတည်းနဲ့ခင်ဗျားတို့မပြီးတော့ဘူးဒီလူတို့ရဲ့တင်ပြချက်တွေကအရေးကြီးတယ်အဲ့တော့နိုင်ငံရေးပါတီတွေအချင်းချင်းဒီပြည်သူချင်းဆက်ဆံရေးနောက်တစ်ခါကျွန်တော်တို့ NGO ပေါ့နော်ဒီကျွန်တော်တို့ဒီရင်ချင်းမှုအဖွဲ့အစည်းတို့ရင်ချင်းမှုအဖွဲ့အစည်းစာပေအဖွဲ့အစည်းအဲ့လိုပြည်သူချင်းဆက်ဆံရေးတွေလည်းအရေးကြီးတယ်အဲ့ခင်ဗျားတို့အပေါ်မှာနားလည်ဖို့တရုတ်ပြည်ဗမာပြည်တွေကတရုတ်ပြည်တွေအပေါ်မှာဒီဆိုရအပေါ်မှာနားလည်ဖို့လိုတယ်။အဲ့အဲ့ဒီဟာတွေကိုခင်ဗျားတို့ကြိုးစားပါဆိုပြီးတော့ကျွန်တော်တို့ကအကြံပေးလိုက်တယ်
။ဟုတ်ကဲ့ဦးရတုံးအခုကျွန်တော်လေလိုင်းပေါ်မှာရှိနေတဲ့ရှမ်းပြည်မြောက်ပိုင်းကဥက္ကကိုကြီးကိုဖိတ်ခေါ်ချင်ပါတယ်။ဥက္ကကိုကြီးဆွေးနွေးပါခင်ဗျာအလိုရင်းတူချင်းလေးဝင်ဆွေးနွေးပေးပါလား
။ဟုတ်ကဲ့ပါ။ဒီမြန်မာစစ်ဆန်ရေးကတော့မဖြစ်မနေလိုအပ်တဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်။ကျွန်တော်တို့လူကျင်တာတော့ဗျာဘာကြီးလူလက်ထက်တုန်းကအန္တောင်းညီလာကကျွယ်လိုက်လို့ဥနုလို့ဟာနေလူတို့ရောင်မှာကြံတော့မှလာပြီးတော့မှကျွန်တော်တို့အဲ့လိုရှင်ရတဲ့အခြေအနေမျိုးကိုကျွန်တော်တို့ငငယ်ကကျွန်တော်တို့ကြားခဲ့သွားတယ်သိခဲ့သွားတယ်တူပီကြီးက1968ခုနှစ်ကျွန်တော်အဖေနေသားမှာတာဝန်ထမ်းဆောင်တော့ကျူကုတ်ပါဆိုင်ဆိုတာဟိုဘက်ကဒီဘက်ကကိုမြင်နေရပါတယ်အဲ့ဒီကောတူပီစီဘွားကြီးကတိတ်မကောင်းသေးဘူးပေါ့ဗျာမုန်းချင်းကျင်ကမုန်းချင်းကျင်ကိုတော့မှအစိုးရရောင်းတဲ့အဆင့်ဖြစ်နေတဲ့အခါကျတော့အဲစီးပွားရေးတိတ်မကောင်းဘူးဗျာအဲမကောင်းတော့မကောင်းတဲ့အချိန်မှာကျွန်တော်တို့ကစီးပွားရေးအတားအဆီးရခဲ့တယ်ဗျအဲဒီ88ခုနှစ်နောက်ပိုင်းသူအဲတကားဖွင့်စီးပွားရေးဝါဒကျွန်တော်တို့ရေရှောက်ပင်ရဲ့အစီအစဉ်လေးတွေနဲ့လိုတိုင်းကြီးစီးပွားတိုးတက်လာတော့စီးပွားရေးမှာကျွန်တော်တို့ပမာပြီးတစ်ခုလုံးကိုလေဝကြီးအုပ်ထားတဲ့အနေအထားမျိုးကိုရောက်သွားတယ်ဗျာဟု
တ်ကဲ့
ကျွန်တော်တောင်းကွာ2014ခုနှစ်ကျွန်တော်တဝဲကိုသွားပါတယ်တဝဲကိုရောက်တော့လေတဝဲမှာကျွန်တော်တို့အဲတချို့နေရာတွေမှာကျွန်တော်မြေကျောင်းတွေထဲမှာရွှေတူးတဲ့လုပ်ငန်းတွေတက်ထူတူးတဲ့လုပ်ငန်းတွေရော်ဘတ်သစ်တွေလုပ်တဲ့လုပ်ငန်းတွေမှာအဲကျွန်တော်ဒီစီးပွားရေးသမားတွေတော်တော်လေးကိုအထက်မှာရောက်ပြီးတော့မှရှိနေတော့ကျွန်တော်တို့အတွက်ကတော့အဲ့ဒါတစ်ခုကတော့သူတို့အပါရှင်သိယူလို့နေလို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ကျွန်တော်တို့စီးပွားရေးကိုကိုဗစ်ကြီးကပြန်ပြန်တားနေတားရနေကျွန်တော်တို့နေဆက်ကုံတွေကြီးကိုလည်းအရင်ပြအောင်ဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ဗ
ျဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဟုတ်ကဲ့ဒီ NLD အစိုးရလက်ထက်မှာတော့အဲ့လိုမျိုးအခုဒီခေတ်စဉ်မှာလည်းအဲ့ဒီကိစ္စတွေကိုကျွန်တော်တို့ဆွေးနွေးကြလိမ့်မယ်လို့တော့မျှော်လင့်ရတာပေါ့လေကျွန်တော်အခုဒေါက်တာဒေါ်လာကျော်စောလေလိုင်းမော်တို့ခါပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျအခုဒီဒေါ်ဆန်းစုကြည်လာတဲ့ခေတ်စဉ်ကတော့တော်တော်လေးကို high profile ဖြစ်တယ်ပေါ့နော်တရုတ်မီဒီယာတွေမှာလည်းမလာခင်တည်းကစောစောကဆံမပြောခဲ့သလိုကြိုပြီးတော့ဆွေးနွေးကြတာပြောဆိုကြတာတွေလည်းရှိခဲ့တယ်အခုရှိနေတဲ့အချိန်မှာလည်းဒီကိစ္စကိုတော်တော်လေးအလေးပေးပြီးတော့ဖော်ပြတာတွေပါလေရှိတယ်ဆိုတော့အရင်သမရဦးသိန်းစိန်လက်ထက်တုန်းကလည်းအဲ့လိုပဲတရုတ်ပြည်ကိုသွားခဲ့တယ်နောက်ဒီဦးတန်းရွှေလက်ထက်ကလည်းထိုနီ၎င်းပေါ့နော်သွားခဲ့ကြတာတွေမြန်မာကောင်းဆောင်တွေအသီးသီးသွားခဲ့ကြတဲ့အစင်လာတွေရှိတယ်ဒါပေမဲ့နိုင်ရှင်ကြည့်မယ်ဆိုရင်ဒီတော့ဆန်းစုကြည်ခီးစဉ်လောက်သူတို့အဲ့လိုမျိုးအလေးပေးဖော်ပြတာတွေပါလေများရှိခဲ့ဘူးသလားဒီခီးစဉ်ကနည်းနည်းပုံပြများထူးခြားနေသလားခင်ဗျာ
ဟိုတုန်းကလည်းသူတို့အဲ့လောက်တော့ဟိုပေးပါတယ်ဟိုဘယ်နိုင်ငံပဲဖြစ်ဖြစ်အဲ့လိုလာလို့ရှင်အထူးသဖြင့်သူအင်ဒီနာချင်းနိုင်ငံတွေကလာလို့ရှင်တော့ဒီလိုပဲအလေးတော့အလေးပေးတတ်ပါတယ်အဲ့တူတူလေဒေါမ်ဆန်းစုကြည်ကြတော့ထူကြတယ်လေဘာဖြစ်လို့လဲဆိုတော့ဟိုသူတို့အားလုံးကအစိုးရတွေကသိထားတာကဒေါမ်ဆန်းစုကြည်ဟာအနောက်တိုင်းကိုလိုလားတဲ့အနောက်တိုင်းယဉ်ကျေးမှုအနောက်တိုင်းဒီမိုကရေစီစနစ်ကိုလိုလားတဲ့နိုင်ငံရေးသမားတယောက်ဖြစ်တယ်ဆိုတာသိထားတယ်တဲ့ချက်နှစ်ချက်ကဒေါမ်ဆန်းစုကြည်နှစ်ရှည်လာများနိုင်ငံရေးအကျဉ်းသမားအဖြစ်နေနေရတဲ့ကာလမှာအနောက်တိုင်းကနိုင်ငံနေเนาะဒီမိုကရေစီနိုင်ငံနေရတာဒေါအောင်ဆန်းစုကြည်လွတ်ပြီးဘာကြီးညာကြီးပြောမယ်အဲ့ကာလတခြားလုံးတရုတ်ကတခွန်းမှဝင်ပြောခဲ့တာမဟုတ်ဘူးအဲ့ဒါဒီကြောင့်ဟိုအခုဒေါအောင်ဆန်းစုကြည်ကသူကဟို မနှင်းလဲဖြစ်ရောနိုင်ငံအစိုးရအကြီးအကဲလဲဖြစ်ကောတရုတ်ပြည်ကိုပထမဦးဆုံးလာလေတဲ့အတွက်သူတို့ကတော်တော်လေးလဲပထမတော့အံ့ဩတာပေါ့လေနောက်တော့ဝင်စားတဲ့သဘောရှိပါတယ်ဒါကြောင့်မလို့အဲသူတို့ရဲ့တန်ကင်းတမန်ကင်းအောင်မြင်တယ်လို့သဘောထားတာပေါ့နော်တကယ်တော့ဒေါ်အောင်ဆန်းစုကြည်ကသွားစားသွားရယ်အမေရိကလိုနေရာမျိုးဂျပန်လိုနိုင်ငံမျိုးသွားတဲ့နယ်လို့သူတို့ကတွတ်တာပေါ့သွားမှာလို့တွတ်ထားတာအဲ့ဒီကမဟုတ်ဘဲနဲ့တရုတ်ပြည်ကိုလာလိုက်တာအရင်လာလိုက်တာဟာဒေါ်အောင်ဆန်းစုကြည်ဘက်ကကြည့်တော့လေသူလည်းပြောခုပါတယ်တရုတ်ပြည်ဟာအိန္ဒိနာချင်းနိုင်ငံဖြစ်တော့ကျမတို့ဘလို့မှပြောင်းသွားနိုင်တယ်ကိစ္စမဟုတ်ဘူးအင်အားကြီးနိုင်ငံတနိုင်ငံဖြစ်တော့ဒေါ်အောင်ဆန်းစုကြည်ဘက်ကတော့သူကတိုင်းပြည်ရဲ့အကျိုးစီးပွားလက်တွေ့ပေါ်ကကြည့်ပြီးတော့ဒီလိုဆုံးဖြတ်တာဖြစ်တာတရုတ်ပြည်ဘက်ကကြည့်တဲ့အခါကျတော့အခုအချိန်မှာသူတို့ကတချို့ကိစ္စတွေမှာသူတို့ကတစုံတရာအထိုးနှက်ခံနေရလို့ဖြစ်တာပေါ့နော်တောင်တရုတ်ပင်လယ်ကိစ္စဖိလစ်ပိုင်နဲ့ဖြစ်တဲ့ကိစ္စမှာပဲဖြစ်ဖြစ်တောင်ကိုရီးယားကအခုဟိုတက်စနစ်ကိုလက်ခံမယ်ဆိုတဲ့ကိစ္စပဲဖြစ်ဖြစ်အဲ့တော့အဲ့ဒီကိစ္စတွေနဲ့သူကတစုံတရာဟိုပြဿနာတက်နေတဲ့အချိန်မှာဗမာပြည်နဲ့ရလိုက်တဲ့အောင်ပွဲပေါ့ဗျာအဲ့ဒီဟာကိုသူတို့ဒီလောက်ဝန်သာအားရနေဟိုဟိုပေါ်ပြနေတာဖြစ်ပါတယ
်ဒ
ါသူတို့ရဲ့တန်ကင်းတမန်ကြီးအောင်ပွဲလို့သူတို့သဘောထားဝင်ရပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုအောင်သူငယ်လေးလိုက်မှာရှိပါသေးလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ကိုအောင်သူငယ်ဟိုနောက်ဆုံးတစ်ခုလေးကျွန်တော်ဒီဟိုပေါ့တက်နိုင်ခတ်တူတူလေးဖြည့်ပေးပါလားဒီခီးစဉ်အတွင်းမှာဟိုအားလုံးကတော့တိထားကြတာပဲဒီဒေါ်အောင်ဆန်းစုကြည်နဲ့ NLD အစိုးရဒီဟိုပေါ့နော်အစိုးရတိုင်းကတော့ဒီလိုပဲသဘောထားရှိကြမှာပါတမ်းပြင်းတဲ့လူတို့နဲ့နောက်အောင်တော့ဘယ်တော့မှလောက်မှမဟုတ်ဘူးဆိုတော့အဲဟိုပါပေါ့ခံယူချက်ကတော့လူတိုင်းမှာရှိတာအများစုမှာရှိထားကြတာပေါ့နော်ဆိုတော့ဒီခီးစဉ်ထဲမှာကောမြန်မာပြည်နဲ့တရုတ်နိုင်ငံကြားမှာငကိုရှိထားတဲ့ဒီတင်းမာမှုတွေမြေဆွန်ကိစ္စလိုမျိုးပေါ့ထားပါတော့ဆိုတော့ရှိနေတဲ့ဂျားကပဲဒီအကောင်းဆုံးဖြစ်အောင်မြန်မာပြည်အတွက်အကျိုးအမြတ်ဖြစ်အောင်အရင်လိုမျိုးဒီနစ်နာမှုတွေစာချုပ်တွေချုပ်မယ်ဆိုတော့နစ်နာမှုတွေမရှိရလေအောင်ဘယ်လိုမျိုးပုံစံများသူတို့ဖြစ်လာနိုင်မလဲဗျာဒီသူတို့ဆွေးနွေးကြတဲ့အခါမှာမြန်မာနိုင်ငံဘက်ကအကောင်းဆုံးဖြစ်အောင်ဘယ်လိုမျိုးများဆွေးနွေးခဲ့နိုင်မလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့မြန်မာပြည်အစိုးရအနေနဲ့ပေါ့နော်ဆိုတော့အခုကဟိုလူလူထောက်ခံမှုအများဆုံးနဲ့ဟိုဖြစ်လာတဲ့ပြည်သူအစိုးရလို့လည်းပြောလို့ရပါတယ်ဆိုတော့အဲ့တော့အားသာချက်ရှိတာကဟိုဆွေးနွေးမယ်ဆိုလို့ရှိရင်ကိုကဟိုဘာခေါ်မလဲအားကောင်းပေါင်းစပ်နဲ့ဆွေးနွေးလို့ရတဲ့အနေအထားမျိုးပေါ့နော်ဆိုတော့အဲ့တော့တရုတ်ပြည်ဘက်ကလည်းသူတို့လိုလားတာကဟိုကျွန်တော်တို့နဲ့နှစ်နိုင်ငံအတူပူးတွဲပြီးတော့ဘာခေါ်မလဲဖွံ့ဖြိုးတိုးတက်ရေးဆိုတဲ့အယူဆမျိုးလည်းရှိပါတယ်နောက်မြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်လည်းကိုယ့်ဘာသာကိုယ်ပုံစံတစ်မျိုးနဲ့ကိုယ့်ဘာသာကိုယ်ကိုယ့်ပုံစံနဲ့ကိုယ်ပေါ့ဗျာဆိုတော့အဲ့လိုမျိုးဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ခံယူချက်မျိုးတွေရှိပါတယ်ဆိုတော့ဒီအနေအထားမှာတော့ကျွန်တော်တို့ဒီထက်ကောင်းတဲ့ပူးပေါင်းဆောင်ရွက်မှုမျိုးတွေဟိုဆက်ဆွေးနွေးမယ်ဆိုရင်လည်းဟိုဖြစ်နိုင်တဲ့အလားအလာအများကြီးရှိတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကောင်းသူချင်းကျေးဇူးတင်ပါခင်ဗျဝင်ရောက်ဆွေးနွေးပေးကြရတဲ့သူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျတရုတ်မြန်မာနိုင်ငံဆက်ဆံရေးအနာဂတ်ကတော့တခြားစီဝိုင်းလုံငန်းကိစ္စတွေပါလေဆက်ဖြစ်အောင်လဲဆိုတော့ကျွန်တော်တို့ဆက်ဆောင်ကြည့်အောင်မယ်ကိစ္စဖြစ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်အခုဆက်လက်ပြီးတော့ကျမတို့သတင်းအချင်းချုပ်ကိုတင်ဆက်တော့မှာပါဒီကနေ့မနေ့အစည်းအဝေးအတွက်သတင်းချင်းချုပ်ကိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2026ရီယိုအိုလံပစ်အားကစားပြိုင်ပွဲမှာစနေနေ့ကနောက်ဆုံးဘောလုံးဘောလူပွဲအတွက်ဘရာဇီးအသင်းနဲ့ဂျာမနီအသင်းတို့မကြသေးခင်အချိန်ကပဲအကြိမ်နဲ့ကစားခဲ့ကြရမှာဘရာဇီးကအနိုင်ရသွားပါပြီအချိန်ပိုပြီးတဲ့အထိတကိုးစီတေးဖြစ်နေကြတာမို့ပယ်နယ်တီကန်တဲ့အခါမှာဘရာဇီးက5ဂိုး4ဂိုးနဲ့အနိုင်ရသွားတာဖြစ်ပါတယ်နောက်ဆုံးပယ်နယ်တီကိုဘရာဇီးသင်းကပတိန်နေမာကသွင်းယူခဲ့တာပါ2026ရီယိုပြိုင်ပွဲရဲ့15ရက်မြောက်နေ့ဖြစ်တဲ့စနေနေ့ပြိုင်ပွဲတွေမှာအမေရိကန်ကရွှေ40နဲ့ပထမနေရာမှာရှိနေပါတယ်စီးရီးယားမှာလူမျိုးစုတွေကြားပြိုကွင်းနေတဲ့အရေးကိုကာကွယ်တားဆီးနိုင်ဖို့အတွက်တူရကီအနေနဲ့စီးရီးယားအရေးမှာလာမယ့်6လအတွင်းပိုးပီတက်တက်ကြွကြွလှုပ်ဆောင်သွားမယ်လို့တူရကီဝန်ကြီးချုပ်ကစနေနေ့မှာကြေညာလိုက်ပါတယ်။ဒီသတင်းပတ်တဲ့တောင်ကိုရီးယားကိုထွက်ပြေးခုံလုံခဲ့တဲ့မြောက်ကိုရီးယားတန်တမာဟာရာဇဝတ်ကောင်တယောက်ဖြစ်ပြီးအတုံးမကျသူလို့မြောက်ကိုရီးယားကပြောဆိုပြီးသူ့ကိုနေရာရင်းပြန်ပို့ပေးဖို့တောင်းဆိုလိုက်ပါတယ်
။ဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်ကိုတင်ဆက်ခဲ့တာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုဖြစ်လဲဒေါက်ခင်မျိုးသက်ကတာဝန်ယူဆောင်ရွက်ခဲ့တာပါအင်ဂျင်နီယာကတော့ Derry Smith ဖြစ်ပါတယ်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းကိုနားဆင်ခဲ့ကြတဲ့အတွက်လဲကဘာတလောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
Thank you.
This program has come to you from the Voice of America, Washington.